Welcome to the Voice of America in Burmese.
မြန်မာညမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American စံကနေဩဂတ်လ23ရက်ဇာတ်ပရင်းနေ့ညပိုင်းမှာပါသောအစီအစဉ်လေးကိုဒီမှာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းနိုမီတာ31 32 51နဲ့ဒိုင်းလိုမီတာ190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်စံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်တိုင်းကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ယူဇီလန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေပြန်ဖြစ်လာနေတာကြောင့်ဝန်ကြီးချုပ်ဂျက်စင်ဒါအာဒမ်အနေနဲ့အော့ကလန်မြို့မှာလူတွေကိုအပြင်မထွက်ဖို့အမိန့်တကိုထပ်ပြီးတော့ထုတ်ပြန်သွားဖို့ရှိနေပါတယ်။အော့ကလန်မြို့မှာဒီနေ့ဗိုင်းရပ်စ်ကူးစက်သူ13ယောက်ရှိပြီးတော့အဲ့ဒီလူအလုံးဟာကိုဗစ် -19 ရောဂါကူးစက်ခံထားတဲ့မိသားစုဝင်4ယောက်နဲ့ဆက်စပ်မှုရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။အခုလိုကူးစက်ခံရတာကြောင့်ဒါဟာနယူးဇီလန်နိုင်ငံမှာရက်ပေါင်း100နှစ်ရဲ့အတွင်းမှာလူတစ်ယောက်ကနေတစ်ယောက်ကိုပထမဆုံးအချိန်ကူးစက်မှုတွေပြန်ဖြစ်လာတာပါ။ဒါကြောင့်အခုဆိုရင်နယူးဇီလန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း36ယောက်ရှိသွားပြီလည်းဖြစ်ပါတယ်။ဝန်ကြီးချုပ်အာဒန်ကတော့ပြီးခဲ့တဲ့အင်္ဂါနေ့ကအော့ကလန်မြို့မှာလူတွေကို3ရက်ကြာအပြင်မထွက်ဖို့မိန့်ထုတ်ခဲ့ပြီးမြို့အဝင်ထွက်တွေမှာလည်းရဲတွေကိုချထားလိုက်ပြီးတော့ဝင်ထွက်တွေကိုပိတ်လိုက်ပါတယ်။ဒါပြင်တခြားမြို့တွေမှာလည်းတယောက်နဲ့တယောက်ခက်ခော်ကနေဖို့စီးမြင်တွေကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်ဖို့ပြောလိုက်ပါတယ်။ပြည်သူနိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေပြီးတော့လုံခဲ့တဲ့24နှစ်အတွင်းမှာနောက်ထပ် virus ကူးစက်သူ 2,500 ကျော်ရှိတယ်လို့ပြည်သူ့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာလူတွေကိုအပြင်မထွက်ဖို့အမိန့်တွေပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်တနေ့တည်းမှာပဲကူးစက်မှုနှုန်းအများဆုံးစတင်တင်ခဲ့တာဖြစ်ပါတယ်။ဗီရုနိုင်ငံမှာဆိုရင်လည်း virus ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်တနင်္ဂနွေနေ့ကစပြီးတော့ညမထွက်ရအမိန့်တွေထုတ်ပြန်လိုက်သလိုလူစုလူဝေးတွေမလုပ်ဖို့လည်းတားမြစ်လိုက်ပါတယ်။ကူးစက်မှုတွေပြန်မြင့်တက်လာတာဟာလူစုလူဝေးတွေနဲ့တွေ့ဆုံတာကြောင့်ဖြစ်တယ်ဆိုပြီးတော့ဗီရုသမ္မတကပြောပါတယ်။အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 20.6 သန်းကျော်ရှိပြီးတော့သေဆုံးသူလည်း 9 သိန်းခွဲလောက်ရှိပါတယ်။ဒီချိန်ထဲမှာပဲဂျာမနီနိုင်ငံအနေနဲ့လာမယ့်လတွေအတွင်းမှာ COVID-19 ကာကွယ်ဆေးကိုထုတ်လုပ်နိုင်မှာဖြစ်ပြီးတော့ရှင်းနှစ်မှာတရားပေါက်ထုတ်လုပ်နိုင်မှာဖြစ်တယ်ဆိုပြီးတော့ဂျာမနီကျန်းမာရေးဝန်ကြီးယန်စပမ်ကဒီနေ့ပြောလိုက်ပါတယ်ခင်ဗျာ။အာရှနိုင်ငံတွေဘက်မှာတော့ဖိလစ်ပိုင်နိုင်ငံမှာဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 4,000 ကျော်နဲ့သေဆုံးသူ 23 ယောက်ရှိတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်ဖိလစ်ပိုင်မှာစုစုပေါင်းယောဂါကူးစက်ခံသူ 3,400 ကျော်နဲ့သေဆုံးသူ 2,400 ကျော်ရှိတယ်လို့ပြောပါတယ်။ဒါပြင်ရုရှားနိုင်ငံကဝေါ်မှာပထမဆုံး COVID-19 ကာကွယ်ဆေးအတီးပြုထုတ်လုပ်သူဖြစ်ကြေညာလိုက်ပြီးတဲ့နောက်ဖိလစ်ပိုင်ကလည်းရုရှားနိုင်ငံကထုတ်တဲ့ကာကွယ်ဆေးတွေကိုလာမယ့်အောက်တိုဘာလမှာစမ်းသပ်အသုံးပြုသွားဖို့စီစဉ်နေပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ 2,000 ကျော်ရှိတာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူဟာ 3,300 ကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ65ယောက်ရှိပြီးသေဆုံးသူစုစုပေါင်း9968ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဒီနိုင်ငံမှာတော့ယောဂါကူးစက်မှုတွေကြာဆင်းခဲ့ပေမဲ့လည်းဟောင်ကောင်မှာတော့ကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းတွေပြန်မြင့်တက်ခဲ့ပါတယ်။ဟောင်ကောင်မှာယောဂါကူးစက်ခံသူ62ယောက်ရှိပြီးတော့သေဆုံးသူ9ယောက်ရှိတယ်လို့ဒီနေ့ပြောပါတယ်။ရုရှားနိုင်ငံမှာဆိုရင်လည်းလွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်စ်ကူးစက်ခံသူ9000ကျော်နဲ့သေဆုံးသူ124ယောက်ထပ်မံရှိတယ်လို့ဒီနေ့မှပြောပါတယ်။ဒါကြောင့်ရုရှားနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 9,800 ကျော်နဲ့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုသေဒ္ဓအများဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ။ဟောင်ကောင်မီဒီယာသတင်းကြီးဂျေမီလိုက်ကသူဖမ်းခံရပေမဲ့သူ့အနေနဲ့ဒီမိုကရေစီရေးဆောင်ရွက်နေတာတွေကိုနောက်တွန့်သွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။သူ့အနေနဲ့ထောင်ကျနိုင်တယ်ဆိုတာကိုလက်ခံထားကြောင်းဒါပေမဲ့သူ့ရဲ့ဒီမိုကရေစီရေးကျိုးပန်းဆောင်ရွက်မှုတွေကိုကြေကြေပြန့်ပြန့်ထောက်ခံမှုရရှိခဲ့တဲ့အတွက်လောရကျိုးနဲ့တယ်လို့အမောင်ကလည်းပြန်လွတ်လာပြီးတဲ့နောက်ဂျေမီလိုက်ကဒီနေ့မှပြောလိုက်ပါတယ်။အသက်52နှစ်ရှိဖြစ်တဲ့ဂျမီလိုက်ဟာဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေသစ်ကိုချိုးဖောက်တယ်ဆိုပြီးတော့ပြီးခဲ့တဲ့တလနေ့ကဖမ်းခံခဲ့ရတာဖြစ်ပြီးတော့သူ့ပါဝင်နောက်ထပ်10ယောက်လည်းဖမ်းခံခဲ့ရတာပါ။အဲဒီ10ယောက်ထဲမှာသူ့သား2ယောက်၊သူ့ရဲ့ Next Digital Company ကအကြီးအကဲအမှုဆောင်အရာရှိ4ယောက်နဲ့ Agnes 6အပါဝင်တက်ကြွလှရှားသူ3ယောက်တို့ဖမ်းခံခဲ့ရတာပါ။ဂျမီလိုက်ကိုတော့အမကန်နဲ့လွတ်ပေးလိုက်တာဖြစ်ပြီးသူ့ရဲ့ပိုင်ဆိုင်မှုတွေကဒေါ်လာ6သန်းခွဲကိုလည်းအာဏာပိုင်တွေဘက်ကထိန်းချုပ်ထားလိုက်တယ်လို့ဟောင်ကောင်သတင်းစာတွေကတော့ဖော်ပြပါတယ်။ဂျမီလိုက်ကိုဖမ်းဆီးလိုက်တာနဲ့သူ့ရဲ့ Next Digital Company ပိုင်း Apple Nation သတင်းစာကိုရဲကဝင်ရောက်စီးနှင်းခဲ့တာတွေကြောင့်ဟောင်ကောင်မှာသတင်းလွတ်လပ်ခွင့်တွေအဆုံးသတ်သွားပြီလားဆိုတဲ့စိုးရိမ်မှုတွေလည်းကြေကြေပြန့်ပြန့်ဖြစ်ပေါ်နေပါတယ်ခင်ဗျာ။လော်ဒန်နိုင်ငံကိုအကူအညီပေးဖို့အတွက် American Dollar 86သန်းလိုအပ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပန်ကြားလိုက်ပါတယ်။လော်ဒန်နိုင်ငံဘေးရုံးမြို့မှာကြီးမားတဲ့ပေါက်ကွဲမှုကြီးဖြစ်ပြီးတပတ်အကြာမှာ WHO ကအခုလိုပန်ကြားလိုက်တာဖြစ်ပြီးတော့အဲ့ဒီပေါက်ကွဲမှုကြောင့်ဗီရိုမျိုးစိတ်ကန်းအပြင်ဆေးရုံစိတ်ကန်းတွေနဲ့ဆေးဆိုင်တွေလည်းပျက်စီးသွားခဲ့ပါတယ်။အ ထူးသဖြင့်လေဗနွန်နိုင်ငံမှာကိုဗစ် -19 ကာယောဂါကြီးပြန်ပေါ်ပေါက်လာမှာကိုစိုးရိမ်ကြောင်းလေဗနွန်နိုင်ငံကိုအကူအညီပေးဖို့အတွက်ဒေါ်လာ86သန်းပန်ကြားထားပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လေဗနွန်ပြည်သူတွေကိုကူညီပြီးသူတို့နဲ့အတူတသားတည်းရှိနေတယ်ဆိုတာကိုပြသဖို့တောင်းဆိုတယ်လို့ WHO ရဲ့အရှေ့လေပိုင်းဒေသဆိုင်ရာညွှန်ကြားမှုရော်နာဟဲဂျာကပြောပါတယ်အဲ့ဒီပေါက်ကွဲမှုကြောင့်ဆေးရုံ3ခုလုံးလုံးဝရဆိုင်သွားခဲ့ပြီးတော့ကျန်တဲ့3ခုကတော့တစ်စိတ်တစ်ပိုင်းဖွင့်ထားနိုင်တာကြောင့်လူနာ600လောက်ပဲလက်ခံထားနိုင်တယ်လို့ WHO တာဝန်ရှိသူတွေကပြောပါတယ်။ဒါ့အပြင်ဘေရုတ်မြို့ကတခြားဆေးကန်း55ခုတည်းကတဝက်လောက်လည်းပိတ်ထားရတယ်လို့ပြောပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်အကြောင်းရေးထားတဲ့အထုပ်ပတ်တီစာအုပ်တင်မှာသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျင်အွန်းတို့အကြားပြီးစာပေါင်း25ဆောင်ရှိတဲ့အကြောင်းဖော်ပြထားပြီးအဲ့ဒီစာရီကသူတို့နှစ်ဦးကြားမှာရှိတဲ့အမှန်တကယ်ဆက်ဆံရေးကိုဖော်ထုတ်ပြောပြနိုင်တယ်လို့ဆိုပါတယ်အမေရိကန်နိုင်ငံရေးသတင်းတောက်ဘော့ဘ်ဝုဒ်ဝတ်ရေးသားတဲ့အဲ့ဒီထရမ့်အထုပ်ပတ်တီစာအုပ်အသေးရဲ့ခေါင်းစဉ်ကို Rage Dota Mahon လို့နာမည်ပေးထားတယ်လို့ဗိုလ်တခုနေကအွန်လိုင်းအကြောင်းဝယ် Amazon website မှာဖော်ပြထားပါတယ်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်မ်တို့အကြားအပြန်အလှန်ပေးပို့တဲ့ပေးစာ25ဆောင်နဲ့ပတ်သက်လို့ဒီစာအုပ်ထဲမှာဘယ်လောက်ထိဖော်ပြထားသလဲဆိုတာတော့မသိရသေးပါဘူး။အမေရိကန်နဲ့မြောက်ကိုရီးယားတို့တရားဝင်ထုတ်ဖော်ပြောကြားတဲ့ခေါင်းဆောင်မျိုးအပြန်အလှန်ပေးပို့တဲ့စာရီးရဲ့အရေးအတွက်ကအနည်းဆုံး10ဆောင်ရှိခဲ့ပေမဲ့ထွက်ရှိလာမယ့်စာအုပ်တေအရာသူတို့အကြားပုဂ္ဂိုလ်ကြီးအရာပေးပို့ခဲ့တဲ့စာအရေးအတွက်25ဆောင်ရှိတယ်ဆိုတာအခုမှသိကြရတာဖြစ်ပါတယ်။သမ္မတထရမ့်ရဲ့အထုပ်ပတ်တီစာအုပ်အသစ်ကိုစက်တင်ဘာလ15ရက်နေ့မှာတရားဝင်စတင်ဖြန့်ချိမှာဖြစ်ပါရဲ့ရှင်။ဥရောပအလဲပိုင်းနဲ့အရှေ့ပိုင်းကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီး Mike Pompeo ဟာဒီကနေ့ကြာသပတေးနေ့မှာစလိုဗေးနီးယားနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပြီး 5G နည်းပညာဆိုင်ရာနှစ်နိုင်ငံပူးတွဲကြေညာချက်ကိုထုတ်ပြန်မှာဖြစ်ပါရဲ့။ပြီးခဲ့တဲ့နှစ်တွေတဲ့အမေရိကန်ပြည်ထောင်စုနဲ့ပိုလန်၊အက်စတိုးနီးယားနဲ့ချက်သမရနိုင်ငံတို့ကြား 5G ဆိုင်ရာသဘောတူညီချက်တွေလက်မှတ်ရေးထိုးထားပြီးဖြစ်ပါရဲ့။အဲ့ဒီသဘောတူချက်တွေမှာနိုင်ငံတွေရဲ့လုပ်ငန်းဆောင်ရွက်နေတဲ့ 5G နည်းပညာနဲ့အစိတ်အပိုင်းတွေကိုထောက်ပံ့တဲ့ကုမ္ပဏီတွေဟာအစိုးရတရရဲ့ထိန်းချုပ်မှုအောက်မှာရှိမနေရဘူးဆိုတဲ့ကတိပေးချက်လည်းပါဝင်ပါတယ်။ဒါဟာတရုတ်ကုမ္ပဏီတွေကိုအဲ့ဒီနိုင်ငံတွေရဲ့လုပ်ငန်းဆောင်ရွက်ခွင့်ကိုလုံးလုံးလျားလျားတားဆီးပိတ်ပင်လိုက်တဲ့သဘောလေးဖြစ်ပါတယ်။ပေါ်ပီယိုရဲ့ခရီးစဉ်ဟာ2011ခုနှစ်နောက်ပိုင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးတူရဲ့စလိုဗေးနီးယားကိုတွားရောက်တဲ့ပထမဆုံးခရီးစဉ်လည်းဖြစ်ပါတယ်။ကြာသပတေးနေ့မှာဝန်ကြီးပေါ်ပီယိုကစလိုဗေးနီးယားဝန်ကြီးချုပ်ယန်နက်စ်ယန်ဇာနိုင်ငံသားကြီးဝန်ကြီးအန်ရှေလူကာနဲ့သမရဘိုရတ်ပါဝါရုကိုတွေ့ဆုံမှာဖြစ်ပါတယ်။တွေ့ဆုံဆွေးနွေးပွဲမှာနျူကလ িয়ার စွမ်းအင်ကိစ္စအနောက်ဘောလ်ကန်နိုင်ငံတွေတစ်စီးတစ်လုံးနဲ့ပေါင်းစည်းရေးကိစ္စနဲ့စွမ်းအင်ဆိုင်ရာကိစ္စတွေကိုအဓိကဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဗုဒ္ဓဟူးနေ့ကချက်သမရနိုင်ငံမှာရောက်နေတော့ဝန်ကြီးပေါ်ပီယိုကတရုတ်နိုင်ငံရဲ့စီးပွားရေးအင်အားဟာစီအေးတိုက်ပွဲကာလတုန်းကဆိုဗီယက်ပြည်ထောင်စုထက်ကမ္ဘာကြီးကိုပိုပြီးတော့အနေပြုချင်းချောင်နေတယ်လို့ပြောပါတယ်ရှင်။လူမျိုးရေးဆန္ဒပြပွဲတွေဆက်တိုက်ဖြစ်ပွားနေခဲ့တဲ့ American ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာဗုဒ္ဓဟူးနေ့ညကရဲစခန်းအပိုင်နဲ့အချုပ်ထောင်ရှိတဲ့အဆောက်အုံရှိဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံတုံပြီးတော့လူစုခွဲခဲ့ပါတယ်။အခုနောက်ပိုင်း Portland မြို့တွင်မှာညစဉ်ဆက်တိုက်ဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေအတွင်းတချို့ဆန္ဒပြသူတွေကပြည်နယ်အစိုးရတရားရုံးရှိမှမီးရှို့တာမီးရှို့မိပန်းဖောက်တာစတဲ့လုပ်ရက်တွေကိုလှုပ်ဆောင်ခဲ့ကြပြီးအာဏာပိုင်တွေကတော့အဓိကယုံစုဘူးလှုပ်ရှားမှုအဖြစ်ရည်ညွှန်းပြောဆိုနေကြပါတယ်။ပြီးခဲ့တဲ့မေလရုံကမင်နီဆိုတာပြည်နယ်မှာလူမဲမျိုးသားဂျော့ချ်ဖလိုက်ကိုရဲကဖမ်းဆီးတဲ့အချိန်မှာတိတ်ဆုံးခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးပေါ်တလန်မြို့အပါအဝင်အမေရိကန်နိုင်ငံတဝန်လူမျိုးရေးဆန္ဒပြပွဲတွေဆက်ပြီးတော့ပေါ်ပေါက်နေကြတာဖြစ်ပါတယ်။ဆန္ဒပြသူတွေကလူမျိုးရေးခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့နဲ့ရဲတပ်ဖွဲ့ပြည်ပြင်ပြောင်းလဲရေးအတွက်တောင်းဆိုခဲ့ကြတာပါ။ဆန္ဒပြပွဲတွေစတိုက်ဖြစ်ပွားနေခဲ့တဲ့ပေါ်တလန်မြို့ကိုဇူလိုင်လရုံကအစိုးရလုံခြုံရေးတပ်တွေစီလွတ်ခဲ့ပါတယ်။ဒီအပေါ်မှာပြည်နယ်တဝန်ရှိသူတွေကကန့်ကွက်ခဲ့တဲ့အတွက်နောက်ပိုင်းမှာလုံခြုံရေးတပ်တွေကိုပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ်ရှင်။ အမေရိကန်နဲ့အီရန်နှစ်နိုင်ငံကြားဆက်ဆံရေးတင်းမာမှုတွေမြင့်တက်နေချိန်မှာပဲဟော်မူးရေလဲချားမှာလိုက်ဘီးရီးယားအလန်တင်ရေနံတင်တင်မောတစင်းကိုအီရန်ရေတပ်ကစီးနင်းပြီးတော့ခေတ္တဖမ်းဆီးထိန်းသိမ်းထားခဲ့တယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကအင်္ဂါနေ့ကပြောပါတယ်အမေရိကန်ဗဟိုကူကယ်ရေးစစ်ဌာနချုပ်ကထုတ်ပြန်တဲ့အဖြူအမဲမှတ်တမ်းဗီဒီယိုမှာအီရန်အထူးတပ်ဖွဲ့ဝင်တွေလို့ယူဆရသူတွေရဟတ်ရင်တစင်ကနေပြီးတော့ MT ဝီလာရေနံတင်တင်မောဘို့ကိုကျူးတွေနဲ့ဆင်းလာတာကိုတွေ့ကြရတာပါတင်မောနောက်ဆုံးရောက်ရှိနေတဲ့ RS ဆော်ဘွားများနိုင်ငံ UAE အရှိဘက်ကန်ယူတန်ခူဖာကန်မြို့အနီးမှာအခုလိုဖမ်းဆီးထိန်းသိမ်းခံရတာလည်းဖြစ်ပါတယ်တင်မောကိုအီရန်ရေတပ်က9နာရီလောက်ကြာအောင်ထိန်းသိမ်းထားခဲ့ပြီးဗုဒ္ဓဟူးနေ့မှာပြန်လွှတ်ပေးခဲ့တယ်လို့ American စစ်တဲ့အရာရှိတူက AP သတင်းကိုပြောပါတယ်ဒီလိုဖန်စီထိမ့်သိမ်းခံရတဲ့အချိန်နဲ့ပြန်ပြီးတော့လွတ်မြောက်လာတဲ့အချိန်ထိဝေလာတင်မောဘော်ကတစုံတရာအကူအညီတောင်းခံတာမရှိခဲ့ဘူးလို့လည်းသူကပြောပါတယ်။ကဘာတဝမ်းကရေနံတင်တင်မောတွေအလုံးရဲ့20ရာခိုင်နှုန်းလောက်ဖြတ်တန်းသွားလာနေတဲ့ဟော်မူးရေလဲချားအရှိဘဲအိုမန်ပင်လယ်ကွေ့မှာအီရန်ရေတပ်ကထိန်းချုပ်လှုပ်ရှားနေတာပါ။အခု MT ဝေလာရေနံတင်တင်မောကိုဖန်စီထိမ့်သိမ်းတာမှာနောက်ထပ်အီရန်ရေတပ်တင်မောနှစင်းလဲပါဝင်တယ်လို့ American စစ်တပ်ကပြောဆိုထားပါတယ်ရှင်။တို့ရရှင်များရှင်ကြာတာရင်းညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။အရသာရွေးကောက်ပွဲစောင့်ကြည့်လေးလာရေးဖွဲ့တစ်ခုဖြစ်တဲ့ Peace ကိုရွေးကောက်ပွဲကော်မရှင်ကစောင့်ကြည့်လေးလာခွင့်ပိတ်လိုက်တဲ့အတွက်ရွေးကောက်ပွဲပွင့်လင်းမြင်သာမှုအပေါ်မှာအရသာအဖွဲ့တွေကကန့်ကွက်နေကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့အစောထပ်ပါ။ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ Peace ဟာအသင်းအဖွဲ့မှတ်ပုံတင်ထားခြင်းမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့2020နိုဝင်ဘာ8ရက်မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကိုစောင့်ကြည့်လေးလာခွင့်ပေးဖို့ရွေးကောက်ပွဲကော်မရှင်ကညင်းဆိုလိုက်တာပါ။ဒါဟာရပ်ဘတ်အဖွဲ့စည်းတစ်ခုကိုရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ပိတ်တာဟာပထမဆုံးအကြိမ်ဖြစ်ပြီးရွေးကောက်ပွဲပွင့်လင်းမြင်သာမှုအတွက်စိုးရိမ်စရာဖြစ်ကြောင်း Peace အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမြင့်ကဒီကနေ့ဩဂုတ်လ13ရက်သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ရပ်ဘတ်အ
ဖွဲ့စည်းရဲ့ရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ကိုကန့်သတ်လိုက်တာဟာယူကပွဲရဲ့ပွင့်လင်းမြင်သာမှုအခါယူကပွဲဖြစ်စဉ်ရဲ့တည်ငြိမ်မှုပို့ဆိုးတာကကျွန်တော်ယူကပွဲအလွန်ကာလမှာရှိတဲ့အငင်းပွားမှုနဲ့တည်ငြိမ်မှုတွေကိုတော့ကျွန်တော်တို့ဟိုအင်မတန်စိုးရိမ်နေတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဟိုအနေနဲ့ပြည်တော်စုယူကပွဲကော်မရှင်ဒီညနေခတ်ထပ်ပြီးတော့တိုက်တွန်းလာတာဒီဆုံးဖြတ်ချက်ကိုပြန်ပြီးတော့ဆင်းလာပါ။အဆင်းလာပြီးတော့ကျွန်တော်မြစ်တိုင်ကနေကျွန်တော်တို့အနေနဲ့ဒီ COVID-19 ကာလဖြစ်တဲ့ကြောင့်ဒီကာလမှာယူကပွဲအောင်မြင်ဖို့ဆိုလို့ရှိရင်ပြည်တော်စုယူကပွဲကော်မရှင်နိုင်ငံရေးပါတီရက်ဖက်အဖွဲ့အစည်းနဲ့သတင်းမီဒီယာတွေရဲ့ပူးပေါင်းဆောင်ရွက်မှုပါပဲနဲ့ဒီယူကပွဲဟာကျွန်တော်တို့ယူယုံကြည်ကြည်နဲ့အောင်မြင်ဖြစ်ဖို့ဆိုရင်လည်းခဲရင်ပ
ါရွေးကောက်ပွဲစောင့်ကြည့်အကဲခတ်ခွင့်ငင်းပယ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ဖြေကြားသူတော့မရှိခဲ့ပါဘူး Peace အဖွဲ့ကတော့ကာယောဂါကာလမှုနိုင်ငံတကာစောင့်ကြည့်လေးလာသူတွေနေပါနိုင်တဲ့အခြေအနေမျိုးမှာပြည်တွင်းရပ်ဘတ်အဖွဲ့တွေရဲ့အခမ်းကဏ္ဍပိုရေးကြီးနိုင်တယ်လို့ပြောပါတယ်တခြားစောင့်ကြည့်လေးလာရဲ့အဖွဲ့တွေကလည်းကန့်ကွက်ခံရမလားဆိုတာစိုးရိမ်တာလည်းရှိပါတယ်ဖန်တီးရင်ဖွဲ့ကလည်းရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ကိုမနှက်ဖန်လျှောက်ထားဖို့ရှိရလို့ဒါရိုက်တာဒေါခင်လေးငယ်က VOA ကိုပြောပါတယ
်အမီးစနစ်တကျလုံးတဲ့အဖွဲ့အစည်းတကူကအသေးဖွဲ့ကပုံကင်းပေါ့နော်မလုံးစားရင်တစ်ချက်ကိုပဲအကြောင်းကြပြီးတော့ဥစားစောင့်ကြည့်လေးလာခွင့်ပေါ့မပေးဘူးဆိုတာရောကျွန်တော်တို့အနေနဲ့ဝမ်းနည်းပါတယ်ရှင်လေးလာရဲ့အရက်ဖက်အဖွဲ့လေးရဲ့အချင်းခံစားရေးထွက်လာမှသာဒီကဘာကတော့ပဲမြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာကအဲတရားမျှတမှုလွတ်လပ်မှုပွင့်လင်းမှုဒါအထောက်အပံ့ဖြစ်စေတဲ့ဆောင်မျိုးတွေလည်းအခုခုပေါ်တော့တရားမှုရောရှိလာလိမ့်မယ်လို့ထင်နေရှင်
။နယူးမြန်မာဖောင်ဒေးရှင်းရဲ့ရွေးကောက်ပွဲဆိုင်ရာအကြံပေးမမနာနာသင်ကတော့စောင့်ကြည့်အကဲခတ်ခွင့်မပြုတဲ့ကိစ္စနဲ့ပတ်သက်လို့ကော်မရှင်နဲ့သက်ဆိုင်ရာအဖွဲ့တွေပြန်ဆွေးနွေးစီခြင်းတဲ့အကြောင်းပြောပါတယ်။အဲကျွန်တ
ော်တို့ကဒီကြေတန်းတော့အဲဒီသင်္ဖွဲ့ဒီဟိုဥပဒေနဲ့ပတ်သက်လို့ပါလေ။အာဥပဒေရဒီမပုံတင်ဆိုလည်းရတယ်မပုံတင်လည်းလည်းနိုင်နိုင်တယ်ဆိုတော့ဟာဒီအနေထားတစ်ခုပေါ့လေအဲ့လိုမျိုးတို့ဟာလေးရှိရတဲ့ခါကျတော့ကျွန်တော်ထင်တယ်မပုံတင်ချင်းမတင်ရတော့ဒီအနောက်ဘက်တစ်ခုနေတော့ဒီရှိနေတယ်ပေါ့နော်ကျွန်တော်လည်းအဲ့လိုတင်ပါ
2015ထွေထွေရေကောက်ပွဲမှာ Peace အဖွဲ့အပါဝင်ရပ်ဘတ်အဖွဲ့စီ50ကျော်ကစေတနာဝန်ထမ်း11300ကျော်ဟာမဲဆန္ဒရှင်စင်းကြီးညာပြတာရဲ့လုပ်ငန်းမဲရှားလက်တွေစူးစီးရဲ့လုပ်ငန်းနဲ့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးစောင့်ကြည့်ရဲ့လုပ်ငန်းတွေမှာပါဝင်ဆောင်ရွက်ခဲ့ရလဲဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ
။မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နီးလာတာနဲ့အမျှနိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေတိုးလာနေချိန်မှာကိုယ်စားလှယ်လောင်းလျှောက်ထားသူတွေနဲ့ထောက်ခံသူတွေသတိထားတင်တာတွေရှိနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်လှုပ်ရှားသူတွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ ရွေးကောက်ပွဲကျင်းပဖို့အချိန်နှစ်လကျော်သာလိုတော့ပေမဲ့အခုကာလဟာဝင်ရောက်ရှင်မြိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုစစ်စစ်နေစေကာလဖြစ်လို့ဥပဒေအရဆိုဒီလိုအချိန်မှာကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆွယ်စည်းရုံးဝင်မရှိသေးပါဘူး။ဒါပေမဲ့လည်းတချို့နေရာတွေမှာပါတီကိုစားပြုအလံလိုက်လံဝင်နေတာမျိုးတွေရှိပါတယ်။မဲဆွယ်စည်းရုံးရေးကာလမရောက်ခင်မှာအခုလိုလှုပ်ဆောင်တာတွေကိုသတိပြုသင့်တယ်လို့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ဖန်တီအင်ရဲ့ဒါရိုက်တာဒေါခင်လေးငယ်ကပြောပါတယ်။
ကျမတို့လည်းတောင်းလိုင်းတချို့နေရာမှာဆိုပါတီကိုကိုစားပြုအလံတွေလွှင့်ပြီးတော့ဟိုစိုက်ကားတွေမော်တော်ကားတွေစသဖြင့်ပေါ့အဲ့ဒါတွေလွှင့်ပြီးတောင်းနေရတယ်။တကယ်တော့အဲ့ဒါအဲကိုထောက်ခံတဲ့ပါတီအတွက်လည်းအယံအန်နေရများပါတယ်။အဲ့ဒါကြောင့်အဲ့ဒီလိုလူတွေကဘလို့လမ်းညွန်ချက်တွေနဲ့လုံနေသလဲပေါ့နော်။ကိုကကိုပဲကိုပတ်စံနဲ့ကိုလုံနေဆိုရင်လည်းအဲ့ဒါကအဲအဲ့ဒီပါတီအတွက်ကအယံအန်နေများတဲ့အတွက်အဲ့ဒီပါတီရဲ့တာဝန်ရှိသူတွေအနေနဲ့လည်းအခုကမ်ပိန်းကာလမတိုင်ခင်မှာဒါမျိုးလှုပ်ရှားတွေမလုပ်သင့်ဘူးဆိုတာမျိုးတွေကိုဟုတ်ပါ3ပေးထုတ်ပြန်တာမျိုးရောလုတ်ပေးတင်တယ်လို့ကျွန်မထင်ပါတယ်ရှင်ဟုတ်ကဲ့
ပြည်သူတွေအနေနဲ့မဲပေးခွင့်ရှိသူစီးရင်ထဲမှာကိုယ့်ရဲ့အမည်စီးရင်ပါမပါစစ်ဆေးနိုင်မှုတရက်တာကြံတော့ပြီးအမည်စီးရင်တင်သွင်းထားတဲ့ကိုယ်စားလှယ်လောင်းတွေကိုကော်မရှင်အနေနဲ့စတင်စီစဉ်နေတဲ့အချိန်ကာလဖြစ်လို့မဲဆွယ်စည်းရုံးမှုကိုတရားဝင်ခွင့်ပြုမထားကြောင်းရန်ကုန်တိုင်းမြန်ကုန်မြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲဥက္ကဋ္ဌဦးချွတ်ကျော်ဝင်းကပြောပါတယ
်ကျွန်တော်တို့ကတော့တရားဝင်ခွင့်ပြုတာမရှိပါဘူးခင်ဗျာတစ်ခါညွှန်ကြားရင်တော့ညွှန်ကြားတဲ့အတိုင်းကျွန်တော်တို့ကဟောပါလေကောင်းမြတ်ပါဘောနော်ဟိုအခုချိန်ရတော့ဘာမှညွှန်ကြားချက်တွေဘာမှမပြောသေးတော့ကျွန်တော်လည်းရုပ်စာတွေတော့ငကိုလေးကလည်းသူတို့အဲဆိုင်ကားတွေမှာတုံးနေရတယ်ရှိတယ်လေစီးရင်းကာလာတော့လိုပါသေးတယ
်ရွေးကောက်ပွဲဝင်မဲ့ပြည်တော်စုအဆင့်ပုဂ္ဂိုလ်တွေဟာရွေးကောက်ပွဲကျင်းပမှုညတဲ့နေ့ကစပြီးပါတီစည်းရုံးရေးနဲ့နယ်မြေစည်းရုံးရေးလုပ်ငန်းတွေကိုပြည်တော်စုအစိုးရအဖွဲ့ဥပဒေအရလုပ်ပိုင်ခွင့်ရထားတာပါအခုလိုအလံနဲ့ပါတီဆိုင်မှုထောင်တဲ့ကိစ္စမျိုးတွေမှာဒီဥပဒေနဲ့သက်ဆိုင်မိမဲ့လို့အဲ့ဒီနေမြေမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စလေလောင်းမှာပါလာမယ်ဆိုရင်မဲဆွေစီယုံကြီးဖြစ်သွားနိုင်တယ်လို့ရွေးကောက်ပွဲပညာပေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ပြင်စမမန်နိုင်ရဲ့ဒါရိုက်တာဦးနေဝင်းနိုင်ကပြောပါတယ
်ကျွန်တော်နိုင်ငံလည်းဥပဒေကတိတ်ကိုအများပြားပြီးတော့မှရှုပ်ထွေးတာပေါ့လေအဲ့ဒါကြောင့်မို့ကျွန်တော်တို့လှုပ်လို့ရတယ်ဆိုတိုင်းဆိုမလှုပ်တာတော့ပုံကောင်းပါလေပေါ့လေနော်ဒါကြောင့်လည်းလို့ပြောတဲ့အခါမှာကျွန်တော်နိုင်ငံတော်ကဒီရွေးကောက်ပွဲကငါးနှစ်မှတခြင်းရှိပြီမဲ့လို့ဒီနိုင်ငံတော်မှာရှိနေတဲ့ပြည်သူလူထုတွေတိုင်းနာပြည်သူလူထုတွေအားလုံးကကျွန်တော်တို့ကဒီနိုင်ငံတော်မှာပဲတူတူနေကြမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီရွေးကောက်ပွဲမှာမူတည်ပြီးတော့မှကျွန်တော်တို့တရားနဲ့တရားစိတ်ဝင်ကြွေးတဲ့ဟာမျိုးတွေအဲတရားနဲ့တရားကျွန်တော်တို့ကဟိုပို့ပြီးတော့မှအာဃာတတွေကြီးသွားမဲ့ဟာမျိုးတွေဖြစ်နိုင်တယ်ဆိုလို့ရှိရင်တော့ဥပဒေကလှုပ်ပါလို့ပြောထားပြီမဲ့လို့လည်းမလှုပ်ဘဲနဲ့ကျွန်တော်ဆင်ရှင်တာတော့အကောင်းဆုံးဖြစ်မယ်လို့ပဲကျွန်တော်ကြည့်ချင်ပါတယ်ဟုတ်ကဲ့
ရွေးကောက်ပွဲကျင်းပမယ့်ရက်မတိုင်ခင်တရက်အလိုအထိရပောင်း60အတွင်းမဲဆွယ်စည်းရုံးဝင်ရှိတယ်လို့ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲတုန်းကသတ်မှတ်ခဲ့မှုပါတယ်။ဒါပေမဲ့လည်းကိုဗစ်ကပ်ရောဂါနဲ့ကြုံနေရချိန်မှာကျင်းပမယ့်ဒီချိန်ရွေးကောက်ပွဲအတွက်ကိုတော့ကော်မရှင်ကတိတိကျကျထုတ်ပြန်မထားသေးပါဘူး။ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူနိုင်ငံသားတိုင်းအခွင့်အရေးမဆုံးရှုံးမှုနဲ့ပါတီဝင်ကိုယ်စားလှယ်လောင်းတွေတန်းတူညီမျှတဲ့အခွင့်အရေးရဖို့ကိုလိလာဆောင်ကြည့်သူတွေကလိုလားနေကြပါတယ်ရှင်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကရင်အမျိုးသားအစိုးရ KMU အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိုင်းချုံရန်နေမြေအချို့မှာနိုဝင်ဘာရွေးကောက်ပွဲကြရင်ပထမဆုံးအကြိမ်မဲပေးခွင့်ရတော့မယ်အကြောင်းပြောပြပါမယ်။ကျွန်မကအကန့်နွန်ပါ။ကရင်ပြည်နယ်ကြိုင်ရင်စိတ်ကြီးမြို့နယ်မှာ KMU ထိုင်းချုံနေမြေမှာလာမယ့်ရွေးကောက်ပွဲကြရင်ပထမဆုံးအကြိမ်အဖြစ်မဲပေးခွင့်ရကြတော့မှာဖြစ်ပါတယ်။အစိုးရထိုင်းချုံမှုမရှိပေမဲ့လည်းမဲပေးနိုင်အောင်စီစဉ်ထားတဲ့အကြောင်းကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အသွင်ရေးမှူးဦးမောင်မောင်နိုင်ကပြောပါတယ်။
ဒီကတော့ကျွန်တော်ကပေါ့နော်ဒူတိုင်းဒူတိုင်းမှာတို့တာပေါ့ KNU အေရပါလဲတိုးတယ်ဒီကကျွန်တော်ကဒီဒူရေဒီကမြို့တွေကလဲဆိုတာဒူရေတွေကများတာလဲကောင်းလို့ပြောတိုးတာလဲရှိတာပေါ့ဘယ်မှာပါဆိုတော့ဟိုတိုးကြတော့ကျွန်တော်တိုင်းတက်ကြည့်ပြပါဆိုတော့ဒီ KNU ပြည်ထောင်နေပြည်တွေပါဆိုလို့ကျွန်တော်ဒီပေါ့ဟိုအုပ်စုကြီးမှုပါလားမရှိတော့လားလဲကျွန်တော်ကဒီကလူရေစင်းနေငဲစင်းနေကျွန်တော်ကဟိုပြည်တိုင်းပြီးတော့မှပေါ့နော်ကောက်ကြည့်ပြတော့ပါသူတို့ဘဲသေးလို့ရအောင်တော့ကျွန်တော်ကမဲရုံတွေကျွန်တော်ကဆက်တော့တိုးကြည့်ပေးထားတာရှိတယ်အဲ့တည်းမှာကျွန်တော်တိုင်းတက်ကြည့်ပါကျွန်တော်မဲရုံပေါ့ဒါကိုသူအထူးသဖြင့်ကျွန်တော်ကလုပ်ပေးတာကတော့စက်မယုံပေါ့။ဟောအချားနေရာတွေကပါဒီမှာလဲဒီတိုင်းပဲသူ့ရွာတွေမှာသိုးတဲ့ဟာတွေလည်းရှိပါတယ်ခင်ဗျာ။
ခမ်းမန်းချိန်မဲ့ပေးခွေရှိသူ2000ကျော်ရှိတဲ့ကျန်းရင်စိတ်ကြီးမြို့နယ်ကမြန်မာအစိုးရနဲ့အပြက်ခတ်ရက်ဆက်ထားတဲ့ KMU ထိုင်းချုပ်ရာနေမြေမှာရွေးကောက်ပွဲလုပ်ငန်းတွေကိုလွတ်လွတ်လပ်လပ်ခွင့်ပြုထားတယ်လို့လည်းပြောပါတယ်
ဒီမှာတော့ဒီရက်ခွေရဲ့ကျင်းကြီးတွေတော့လာပြီးတုံပြီးပြောတယ်အနောက်တစ်ခုကတော့တချို့နိုင်ငံရေးပါတီတွေလာပြီးချင်းကတ်တာတွေရှိတယ်အဲ့ဒါပါပဲလာပြီးတော့စီးလာပြောတဲ့ဟာကလည်းပဲဟိုမဲပြီးပိုင်ခွင့်ရှိတော့သူများရဲ့စီးရင်းများလာပြီးတော့ကတ်ပြီးချင်းလို့ပါတဲ့ကတ်ပြီးပိုင်ခွင့်ရှိပါလားလာညှိနှိုင်းတော့ကုပ္ပစ်ပြေးလိုက်ပါတယ်လို့
မြန်မာအစိုးရနဲ့အပြည့်ခတ်ဆဲမထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့မြောက်ပိုင်းရှမ်းသက်မတော် SSBB SSA ထိုင်းချုံနယ်မြန်မာလဲရွေးကောက်ပွဲလုပ်ငန်းတွေလှုပ်ခွေရနေတယ်လို့နိုင်ငံရေးလှစ်လာတုံ့တက်သူဆိုင်းထွန်းအောင်လွင်ကပြောပါတယ်
ဝဟိုင်းမာရီမဲသူတို့ပြောတဲ့တဲ့င်းတွေရဒီ SSBB ရထုတ်တဲ့ပုံရတော့သူကဟိုသူတို့ကော်မရှင်အစီရင်တွေလည်းပါမှာပေါ့နော်အနည်းဆုံးဒီလူကြီးတပေါင်းလောက်ရှိတာပေါ့အဲ့ဒါသူတို့ထိန်းချုပ်နေမြေလို့ခေါ်တဲ့အဲ့ဒီမိုင်းရှုမချေတိနေမြေတို့မှာလူကြီးက2သိန်းလောက်ရှိတယ်ပြီးတော့ဟိုအဲ့နယ်ထဲမှာသူကဟိုလွတ်လပ်လပ်မဲဆက်ပြီးစီးအောင်တာတွေပါလဲပြေးလုပ်နေဆိုတဲ့တဘောမျိုးကြောတာဖြစ်ပါတယ်အဲသူဥမာဒါတော့အခုထိချုံနေကြီးပြောတာပေါ့နော်လှူရှားနေကြီးတွေပြောမှပြောတာဟိုတန်ရန်တို့မိုင်းရဲတို့လာရှူတို့ဘက်ကတီဘောတို့အဲ့လိုဖက်တွေပါပါတော့
ပြည့်ခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲမှာတော့ကဝမ်ဟိုင်းမှာရွေးကောက်ပွဲကျင်းပခဲ့ရတယ်လို့မိုင်းရှူကျေးတိမြို့နယ်တွင်မှာ2019ခုနှစ်တုန်းကကြားဖြတ်ရွေးကောက်ပွဲကျင်းပခွင့်ရခဲ့ပေမဲ့2015ခုနှစ်ရွေးကောက်ပွဲမှာတော့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တွင်ကမြို့နယ်အချို့မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။ကျမအကနောရန်ကောင်ကနေသတင်းပေးပို့တာဖြစ်ပါတယ
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ရှိဒရင်ပတ်မှာကျင်းပမဲ့21ရာစုပင်လုံညီလာခံမှာလက်မှတ်ရေးထိုးဖို့ညီမှန်းထားတဲ့ပြည်တော်စုသဘောတူညီချက်မှာတူးတက်မှုတွေရအောင်ကြိုးပမ်းခဲ့တဲ့အပေါ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကြိုဆိုလိုက်တယ်လို့ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ကတော့ကြံ့ကြံ့မှုတွေမရှိအောင်လုပ်ဖို့တိုက်တွန်းတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကိုစလဲတွေညှိနှိုင်းသဘောတူထားတဲ့ပြည်ထောင်စုသဘောတူစာချုပ်အပိုင်း၃မှာထည့်သွင်းမဲ့အချက်တွေကို JICM ကို NCA အပြည့်အစုံစာချုပ်အကောင့်ထဲပုံမှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာပြန်လည်သုံးသပ်ပြီးအတည်ပြုမှာဖြစ်ပါတယ်ဒီနေ့မနေ့နေပြည်တော်မှာကျင်းပတဲ့ JICM အစည်းအဝေးအဖွဲ့အမှားစကားပြောကြရမှာ2018ခုနှစ်ကကျင်းပခဲ့တဲ့21ရာစုပင်လုံတတိယအစည်းအဝေးပြီးနောက်ငင်းချိုင်းလုပ်ငန်းစဉ်ဟာရပ်တန့်ခဲ့ရကြောင်းဒီလုပ်ငန်းစဉ်ကိုပြန်လည်စတင်ဖို့ကြိုးပမ်းခဲ့ပြီးပြည်ထောင်စုသဘောတူစာချုပ်အပိုင်း၃ကိုရရှိအောင်ဆွေးနွေးခဲ့သူတွေကိုချီးကျူးကြောင်းဒေါက်ဆန်းစုကြည်ကအခုလိုထည့်သွင်းပြောကြားခဲ့ပါတဲ့
ဒီကနေ့အစည်းအဝေးကိုတင်ပြလာတဲ့စာချုပ်ငင်းချိုင်းကိုကြည့်လိုက်ခါနဲ့တစ်ဖက်အလို့အဖွဲ့လေးဘယ်တော့ဖြစ်ဆွေးနွေးခဲ့ရလဲ၊ညှိနှိုင်းခဲ့ရလဲ၊ရင်းခုန်ခဲ့ရလဲ၊ကြိုးပမ်းအားထုတ်ခဲ့ရလဲဆိုတာကိုဒီမှာလို့နားလည်သဘောပေါက်မှန်ပါတယ်။ဒီဟာကိုအရှိန်ဟုန်နဲ့ဆွေးနွေးမှုတွေတက်တက်ဆောင်ရွက်နေချိန်မှာကမ္ဘာနဲ့အဝါ COVID-19 ကရောဂါညှိနှိုင်းမှုတွေဖြစ်ပေါ်လာခဲ့တာကြောင့်ဒီဆုံဆွေးနွေးမှုတွေဟာအရှိန်ဟုန်ရော့ကျသွားခဲ့ရပါတယ်။ Video Conferencing နဲ့ဆွေးနွေးမှုတွေရဆိုင်မသွားအောင်ဆောင်ရွက်ခဲ့ကြရတာဖြစ်ပါတယ်။ဒီလိုသင်္ခေါ်မှုအမျိုးမျိုးကြားကနေအဆုံးမနစ်ကြိုးပမ်းဆောင်ရွက်ပေးခဲ့ကြတဲ့နှစ်ဖက်ကိုယ်စားလှယ်တွေပါဝင်ပါတဲ့သူတွေဝမ်းမပါဖို့ခဲ့သူတွေအားလုံးကိုကျွန်မအနေနဲ့တိုက်လိုက်လဲလဲကျေးဇူးတင်ရှိပါတယ်အရင်းနဲ့ပြောချင်တော့ကြားပါတယ်
COVID-19 ကာယောဂါကိုမြန်မာပြည်သူတွေစီးစီးလုံးလုံးနဲ့ရင်ဆိုင်ခဲ့တယ်လို့ဆောင်ရွက်ခဲ့တာကြောင့်2018ကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရပ်တန့်နေရကအခုဆိုရင်ပြန်လည်စတင်နိုင်တဲ့အခြေအနေကိုရောက်ခဲ့ကြောင်းလည်းထည့်သွင်းပြောကြားပါတယ်
။ဒီတိုင်းပါပဲငြိမ်းချမ်းရေးနဲ့ပတ်သက်ပြီးအစည်းအဝေးတွေခေါ်လို့မရ၊တွေ့ဆုံဖို့ညီနိုင်လို့မရတဲ့အခြေအနေ NCA လမ်းကြောင်းများဆိုင်းသွားရတဲ့အခြေအနေကနေဒီကနေ့ဆိုရင်21ရာစုပင်လုံညီလာခံကိုပြပနိုင်တဲ့အနေအထားကိုရောက်လာပါပြီ။ဒါလည်းပဲမကပါဘူး။နိုင်ငံရေးသဘောတူချက်တွေရယူနိုင်တဲ့အနေအထားကိုရောက်ရှိလာခဲ့ပါပြီ။ဒါလည်းမကသေးပါဘူး။ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအမျိုးသားပြန်လည်ရည်ရစေရေးနဲ့ညီညာရေးအတွက်ရှေ့ဆက်ပြီးတစ်လမ်းပြီးတစ်လမ်းအဆင့်ပြီးတစ်ဆင့်ပေါ်ဆောင်နိုင်မဲ့အဆင့်လိုက်အစီအစဉ်တစ်ခုကိုရယူနိုင်တဲ့အနေအထားကိုရောက်ရှိခဲ့ပြီဖြစ်ပါတယ
်။ဒီကနေ့အစည်းအဝေးကိုတက်ရောက်တဲ့ဒုတိယကျမ်းတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကလည်းပြည်ထောင်စုသဘောတူစာချုပ်ရရှိအောင်ဆွေးနွေးခဲ့ရမှာအချိန်ကျန်ကြာမှုမရှိစေဖို့အတွက်လည်းအခုလိုတိုက်တွန်းပြောဆိုပါတယ်
။ဒီခုအစည်းအဝေးကအလို့ဖက်လိုက်တူတူညီလိုက်သဘောတူညီချက်ပေါ်အတည်ပြုကြဖြစ်ပါတယ်။အလို့ဖက်လိုက်ဒီမှာဆောင်ဖို့ အပြိမှပြပါတော့လေဆွေးနွေးချက်များပေါ့ဖုံးတတ်ရမည်ဖြင့်တူတင်ညီနိုင်သဘောတူချက်များဟာတစ်ခုတည်းပုံမူပြီးတော့မှလမ်းပြောင်းကြောင်းလဲတွေ့ရဖြစ်ပါတယ်။ဒီခုကိုယ်ချင်းကြောင့်ကျန်စီမစီမိတွေအလုပ်ဖွဲ့များညီနိုင်ဆွေးနွေးဘေးချင်းဆောင်ရွက်ရမှာအချို့ချက်များဟာ NCA မှာအတိအကျဖော်ပြအားရှိပြီးဖြစ်တော့လဲစာသားအတိပဲယူဆအ ਨੇ ကောင်းလွဲချော်ပွားခြင်းများကြောင့်ဆွေးနွေးရတဲ့အချက်တင်များကိုအဆွေးနွေးနိုင်မယ်။ဒီလိုယူဆအချက်တွေလွဲမှားနေတဲ့သက်ဆိုင်ရာ NCA ဘာချက်များကိုလည်းအမှန်ဆွေးနွေးကြောင့်အချိန်ကျန်ကြခြင်း NCA ကိုအချိန်ခံတဲ့ညီနိုင်ဆွေးနွေးမှာမူလကတော့ဒီရဲ့ပုံအမှန်တင်ဆက်လို့မကြောင်းအပြာလာအမှန်ဆွေးနွေးရခြင်းကြောင့်အချိန်ကျန်ခြင်း NCA မှာမပါရှိတဲ့လူမျိုးရင်းအောင်ပတ်သက်တဲ့စာသားများများကိုထပ်သွင်းဆွေးနွေးခြင်းကြောင့်ချင်းချင်းချင်းဒါလေးကြောင့်နောက်ကျောင်းပြန်ရှေ့ကိုရှင်ုံနဲ့ဆွေးနွေးရမစားနောက်ကျောင်းပြန်ရှင်းချင်းထပ်မံဆွေးနွေးခြင်းများဖြင့်ဘလို့လားသောပို့တာချိန်များပုံဆုံးရကြတယ်လို့ဒိုင်းသားပြည်ပြည်ရုံးရဲ့ပျော်လဲဆောင်ရနေတဲ့ပန်းနိုင်ရောက်ဖို့ပါလေဘလို့လားပဲကြံ့ကြံ့နေတာဖြစ်တဲ့အတွက်ဘလို့ပြည်များရှစ်ဆက်လက်ပြီးဆွေးနွေးကကြာရှိတဲ့အချက်များကိုအရှင်ုံဖြင့်ဆွေးနွေးကြရမှာဒီလိုအချက်မျိုးကိုတတိပြုကြဖို့တိုက်တွန်းလိုပါ
NCA လက်မှတ်ရေးထိုးထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကတော့နှစ်ဖက်သဘောတူညီချက်ရရှိအောင်ဆောင်ရွက်ခဲ့တဲ့သူတွေကိုဂုဏ်ပြုကြောင်းပြောကြားပါတယ်။ JICM စီဝေးကရရှိထားတဲ့ပြည်တော်စုသဘောတူညီချက်စာချုပ်အပိုင်း၃ပါအချက်တွေကိုအတည်ပြုခဲ့ပြီးတဲ့နောက်21ရာစုပင်လုံးသုဒ္ဓအစည်းအဝေးစတင်ရေးအတွက် UPDJC ကပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးကိုဒီလ14ရက်15ရက်နဲ့18ရက်နေ့တွေမှာကျင်းပမှာဖြစ်ပါပြည်တော်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံးသရုတ်ထအစည်းအဝေးကိုတော့19ရက်ကနေ21ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်။ NCA စာချုပ်အရပြည်တော်စုငင်းချမ်းရေးညီလာခံကိုတနည်းနှစ်ကြိမ်ကျင်းပဖို့သဘောတူထားပေမဲ့2018ခုနှစ်ဇူလိုင်လငင်းချမ်းရေးညီလာခံပြီးတဲ့နောက်မှာတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးနဲ့ပြည်တော်စုကခွဲမထွက်ရေးဆိုတဲ့အချက်ပေါ်မှာပြည်လည်မှုမရခဲ့တာကြောင့်ငင်းချမ်းရေးညီလာခံဟာနှစ်နှစ်ကျော်ရပ်ဆိုင်ခဲ့ရတာဖြစ်ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ဗီယိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့MSS 3ဂျိုလူတွေကနေနေတိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းမြန်ခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ရခိုင်နောက်ပိုင်းကြောက်တော်မြို့မရေးခန်ကစခန်းမှုကိုအမည်မသိလူတစုကတနက်နေ့ပြစ်ခတ်ခဲ့တာကြောင့်သိဆုံးသွားတဲ့ကြောင်းပြောချင်ပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကြောက်တော်မြို့မရေးခန်ကစခန်းမှုဒူယီမှုထွန်းနယ်ဦးဟာဩဂုတ်လ7ရက်နေ့မနေ့ကညနေပိုင်းကရေးခန်ဒီမှာတနက်နေ့ပြစ်ခတ်ခံရပြီးသိဆုံးသွားတာဖြစ်ပါတယ်သိဆုံးသွားတဲ့စခန်းမှုထွန်းနယ်ဦးဟာစခန်းဒီကလက်ဖက်ရည်ဆိုင်ကပြန်မနေ့ကညနေ9နာရီကျော်လောက်မှပြစ်ခတ်ခံရတာဖြစ်တယ်လို့ကြောက်တော်ဒေသခံတဦးကပြောပါတယ်
ဟုတ်ကဲ့ပဲဒီကျွန်တော်သိတာကတော့ဗျာဒီ2020ဩဂုတ်လ7ရက်နေ့ညနေပိုင်း4နာရီအခဏနာရီနဲ့ဟော48မိနစ်လောက်မှာအဲ့ဒီစခန်းဖားကတနေ့တည်းတိုင်းကြားတယ်ဗျာအဲ့ဒီကြားတယ်နဲ့တနေ့တည်းဖြေတော့အဲ့ဒီတက်ပြီးသားစုရေစခန်းမိသားစုဖုန်းနဲ့ဆက်လိုက်တော့အဲ့ဒါစခန်းမှုကြည့်ထိတယ်နဲ့တည်ဆုံနေတယ်ဆိုပြီးတော့သိရှိရတယ်ဗျာကျွန်တော်ကတော့အဲ့ဒီတော့ပြည်သိတယ်ဗျာ
သိဆုံးသူရဲ့အလောင်းကိုကြောက်တော်ပြည်သူစေရုံကိုပို့ဆောင်ထားတယ်လို့လည်းနိစ္စအခြေသခင်တွေကပြောဆိုကြပါတယ်။စခန်းမှုဒူယင်မှုထွန်းနယ်ဦးတာခန့်ရတာနဲ့ပတ်သက်ပြီးမင်းမြန်ကိုကြောက်တော်မျိုးနဲ့အုပ်ချုပ်ရုံမှုနဲ့ရခိုင်ပြည်နယ်ရေးတပ်ဖွဲ့ပြောခွင့်ရသူတွေကိုဘူရော်ရီကဆက်တွေ့ခဲ့ပေမဲ့လည်းမရရှိခဲ့ပါဘူး။ရခိုင်မြောက်ပိုင်းတိုက်ပွဲတွေအတွင်းမှာအရသားတွေတာမကရေးတပ်ဖွဲ့ဝင်တွေပါလက်နက်ကင်တွေရဲ့တပ်ဖြတ်တာတွေကိုခံနေရတာကြောင့်ပြည်သူတွေရဲ့လုံခြုံရေးဟာအရင်ကထက်ပိုပြီးစိုးရိမ်စရာဖြစ်လာတယ်လို့လည်းမြို့သားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြောပါတယ်။
ကျွန်တော်တို့ရခိုင်ပြည်နယ်ကဒီချိန်ခါမှာဒီကျွန်တော်တို့တာမန်ပြည်သူတွေအတွက်အဲကျမတို့စိုးရင်မကင်ဖြစ်မိတယ်လုံခြုံရေးအရာရောဘဝလုံခြုံရေးဒီစိတ်သက်ပိုင်းဆိုင်ရာလုံခြုံရေးအရာရော ကျွန်တော်တို့ခိုင်ပြနေရအင်မတန်မှစဉ်းစားဖို့တင့်နေတဲ့ဒီနေ့တစ်ခုဖြစ်နေပါပြီအထူးသဖြင့်ညီညာရေးဖြစ်စဉ်မှာမပါဝင်လာခြင်းတာကလည်းပဲဒီလိုမျိုးပြည်သူတွေမလုံခြုံဖို့အခြေအနေကိုဖန်တီးတယ်လို့ဖြစ်နေပါတယ်ရှင်အဲဒါကြောင့်မလို့ဒီအခြေအနေဟာကျွန်တော်တို့ကတော့ဒါဆိုရင်လည်းဟိုတာမန်ဆိုရင်လည်းအခြေအနေမဟုတ်ပါဘူးဒါမြေတူတူတရားကိုမဆိုနေပြီးတော့ဒီအသက်တွေထိခိုက်အောင်ဆောင်
23 ရက်နေ့ကလည်းကြောက်တော်မျိုးတရက်ကွက်မှာဆံကင်းနဲ့တော်တဲ့ရေးရာရှိတူကိုအမည်မသိဆံကင်းသမား2ယောက်ကဓာတ်နဲ့ထုတ်တက်ခဲ့တာကြောင့်ပေးဆုံးသွားခဲ့ပါတယ်ပြီးခဲ့တဲ့2019ခုနှစ်ဩဂတ်လ19ရက်နေ့ကလည်းကြောက်တော်မျိုးမှာရေးစခန်းမှုရေးမှုစွာသွန်းလင်ဟာဓာတ်ထုတ်ခံရပြီးပေးဆုံးသွားတယ်လို့2019စက်တင်ဘာလ22ရက်နေ့မှာလည်းကြောက်တော်ရေးစခန်းကရေးတက်ကြတူဓာတ်ထုတ်ခံရပြီးပေးဆုံးသွားခဲ့ပါတယ်ဒါအပြင်စစ်တွေမျိုးမှာလည်းပြီးခဲ့တဲ့ဇွန်လ29ရက်နေ့ညနေပိုင်းကစစ်တွေမျိုးအမှတ်1ရေးစခန်းကရေးတက်ကြရီတူကိုသူရဲ့နေအနီးမှာအမည်မသိလူနှုတ်ဦးကဓာတ်နဲ့ထိုးတက်ခဲ့ပါတယ်ရခိုင်နောက်ပိုင်းတိုက်ပွဲတွေအတွင်းမှာရေးကင်းစခန်းတွေလည်းမကြာခဏတိုက်ခိုက်ခံရတာတွေရှိသလိုရေးတပ်ဖွဲ့ဝင်တွေဌာနဆိုင်ရာဝန်ထမ်းတွေလည်းမကြာခဏဆူဆူလိုလက်နက်ကင်တပ်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေကိုခံနေကြရပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်ခင်ဗျာ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အစိုးရတက်တဲ့ KNU ကရင်တပ်ဖွဲ့အဖြစ်ခတ်ရစဲဖို့သဘောတူထားတာရှင်းနေရှိခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့ကရင်ပြည်နယ်မြောက်ပိုင်းမူတာရောခေါ်ဖောက်ပုံခရိုင်မှာတန်လွင်ငင်းရင်းဥယျံတိဆောက်ဖို့အခက်အခဲရှိနေပုံကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအခုညတင်ဆက်ထားပါရယ်ခင်ဗျာ
အစိုးရတပ်လက်အောက်ကကရင်မေဂျားဆောက်တပ်နဲ့တရုတ်စီးဝါးရေးသမားတို့ပူးတွဲအကောင်အထည်ဖော်နေတဲ့နေဆက်ကတရုတ်မျိုးတစ်ကြွေးကိုလောင်ကစားဝမ်းကြီးတွေအဖြစ်တပ်ပတ်ထားကြပါတယ်ဒုစရိုက်လုပ်ငန်းတွေပေါ်ပေါက်လာတာကိုဝေဖန်ရှုံ့ချကြတယ်လို့တဘာဝပဝင်းကျင်နဲ့ခရင်ရိုးရအစင်လာတိမ့်တိမ့်နဲ့အစီအစဉ်ကိုချီးကျူးဂုဏ်ပြုကြပါတယ်။အစိုးရတပ်နဲ့အပြည့်ရထားတဲ့ KNU တရင်အမျိုးသားအစည်းအရုံးထိန်းချုပ်တဲ့မူတီယော်ခေါ်ပါပွန်ခရိုင်ကတန်လွင်ငင်းရရင်ဥယျာဉ်ကိုမကြာမီကကုလသမဂ္ဂ UNDP ကအီကွေတာစုချင်းပြင်ပါတယ်။ဌာနေတိုင်းသားတွေရဲ့တဘာဝပဝင်းကျင်ထိမ့်တိမ့်ရင်းနဲ့ဘဝပြည့်တင်ရေးကြိုးပမ်းချက်ကိုအတိအမှတ်ပြုတဲ့ကုလသမဂ္ဂစုဖြစ်ပါတယ်။စုကြီးငွေကဒေါ်လာ1000သာဖြစ်ပြီးမဲ့ကုလသမဂ္ဂညီလာခံမှာပါဝင်ခွင့်ရမှာဖြစ်လို့တန်လွင်ငင်းရဲ့ဥယျာဉ်ကိုမြန်မာအစိုးရအတိအမှတ်ပြုရတဲ့အခြေအနေအထိရောက်ရှိလာနိုင်ပါတယ်။ KNU နဲ့အစိုးရတပ်အပြည့်အခက်ရဆဲဖို့သဘောတူပြီး6နှစ်အကြာမှာတန်လွင်ငင်းရဲ့ဥယျာဉ်ကိုတည်ဆောက်ပါတယ
်။ဒေသခံကရင်လူထုကရင်သတ္တဌာနနဲ့ကရင်သဘာဝပတ်ဝန်းကျင်ကွန်ရက်တို့ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်2018နှောင်းပိုင်းမှာတန်လွင်ငင်းရဲ့ဥယျာဉ်တည်ထောင်ကြောင်းကြေညာနိုင်ပါတယ်။2012အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုအောက်ခြေမှာလက်တွေ့အကောင့်ထဲပေါ်တာဖြစ်ပါတယ်။တန်လွင်ငင်းရဲ့ဥယျာဉ်ဟာမြေဧကတသန်း3သိန်းကျော်ကျဲဝန်းပြီးကျေးရွာပေါင်း300ကျော်ပတ်ဝန်းနဲ့နယ်မြေဖြစ်ပါတယ်။ကရင်ပြည်နယ်မှာအစိုးရတပ်စခန်း300ကျော်ရှိတဲ့နဲ့ဖားပွန်ခရိုင်မှာ80ကျော်ရှိပါတယ်။ဒါကြောင့်အစိုးရတပ်နဲ့ကရင်တပ်ဖွဲ့တွေကြားပြစ်ခတ်မှုတွေရှိပြီးစောင့်ကြည့်ရေးကော်မတီကိုအပြန်အလှန်တိုင်ကြားစာပေးပို့တာမျိုးတွေလည်းရှိနေပါတယ်။အစိုးရတပ်စခန်းတွေအကြားဆက်သွယ်ရေးကောင်းမှုရွယ်ပြီးကားလမ်းတွေဖောက်လုတာကိုကရင်ဘက်ကမကျေနပ်လို့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ရတာပါ
။ဖားပုံမြို့နယ်မှာဒေသဖွံ့ဖြိုးရေးအထောက်အကူပြုလမ်းနဲ့တိုက်ရိုက်ခါဖို့လမ်းတွေဖောက်လုနေတာကိုစောင့်ကြက်တဲ့တပ်ဖွဲ့တွေကို KNU ဘက်ကတိုက်ခိုက်တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကဧပြီလ2ရက်နေ့ကကြေညာပါတယ်။2019နိုဝင်ဘာလကစပြီး2020ဧပြီလအထိ6လအတွင်းအစိုးရနဲ့ KNU အကြားတိတွေ့တိုက်ခိုက်မှုပြီးအချိန်ပေါင်း40မိုင်းနှင်းပောက်ကွဲမှု23ချိန်မိုင်းနှင်းတိုက်ခိုက်မှု3ချိန်လုံမိုင်းပေါ်ထွန်းမှု18ချိန်ဖြစ်ပွားတာကိုအစိုးရဘက်က KNU ဌာနချုပ်ကို 54 ချိန်အကြောင်းကြားခဲ့တယ်လို့လည်းဖော်ပြပါတယ်။တန်လွင်ချင်းရဲ့ဥယျာဉ်ကော်မတီဝင်အချုပ်အစိုးရတပ်ရဲ့ပြက်ခတ်မှုကြောင့်သိဆုံးရတာကိုကရင်ဘက်ကသတင်းထုတ်ပြန်ပါတယ်
။ KNU နဲ့ဒေသခံကရင်လူထုရဲ့သဘောတူညီချက်မရဘဲအစိုးရတပ်ကလမ်းဖောက်တာဟာအပြစ်ခတ်ရစဲရေးသဘောတူညီချက် NCA ကိုချိုးပေါက်တာဖြစ်တယ်လို့ကရင်ဘက်ကဆိုပါတယ်။နှစ်ဦးနှစ်ဖက်သဘောတူမှသာလှုပ်ဆောင်ခွင့်ရှိတယ်လို့ NCA ကဆိုပေမဲ့အစိုးရတပ်ကဇွတ်အတင်းလုပ်တာကြောင့်ထိတ်တန့်ရင်ဆိုင်တိုက်ခိုက်မှုတွေဖြစ်လာရတာလို့ KNU ဘက်ကပြောပါတယ်။အစိုးရတပ်ဟာသူ့နေရာသူနေရင်ပြဿနာဖြစ်နိုင်စရာအကြောင်းမရှိဘူးလို့ဆိုပါတယ်။ KNU ထိန်းချုပ်တဲ့နေမြေတွေကျူးကျော်လာလို့ထိတွေ့တိုက်ပွဲတွေဖြစ်လာရတာလို့ KNU တွဲဖက်အတွင်းမှပရိုဆောလာထွန်းကပြောဆိုကြောင်း KNC သတင်းဌာနရဲ့ AP 9ရက်နေ့ထုတ်သတင်းမှာဖော်ပြပါတယ်။အစိုးရတပ်ရဲ့တောင်ပိုင်းစစ်ဌာနချုပ်လက်အောက်ခံတပ်ဖွဲ့တွေဟာကရင်ကျေးရွာအချို့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေထွက်ပြီးတင်းရှောင်နေရတယ်လို့ KNU ဘက်ကတိုင်ကြားထားပါတယ
်။အစိုးရတပ်နဲ့ KNU တပ်မဟာ၅ဌာနချုပ်ဟာနေမြေကျူးကျော်မှုနဲ့ပတ်သက်ပြီးပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာဦးတွဲစောင့်ကြည့်ရေးကော်မတီ GMC ကိုကန့်ကွက်စာတွေမကြာခဏပေးပို့လို့ရှိပါတယ်။ဖပွန်ခရိုင်က KNU တပ်မဟာ၂တပ်မဟာ၅နဲ့တပ်မဟာ၇တင်းချုပ်တဲ့ဒေသတွေမှာအစိုးရတပ်အင်အား၂ဆတိုးလာတာဟာအပြစ်အခရစရေးသဘောတူချက် NCA ကိုအယုံကြည်နေပါစေတယ်လို့ကရင်ဘက်ကမြင်ပါတယ်။စစ်အင်အားတိုးချဲ့တာကို NLD အစိုးရအနေနဲ့ဘာမှမတတ်နိုင်ပေမဲ့အစိုးရမှလည်းတာဝန်ရှိတယ်လို့ကရင်ဘက်ကမြင်ပါတယ်။အစိုးရအပြောင်းအလဲတွေဖြစ်လာပြီးမြန်တိုင်းရင်းသားကိုဆက်ဆံပုံကတော့မပြောင်းလဲဘူးလို့ကရင်ဘက်ကမြင်ပါတယ်။အရင်အစိုးရတွေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဟာတိုင်းရင်းသားအပေါ်မှာအမြင်ချင်းတူတယ်လို့ဆိုပါတယ်။အစိုးရတိုင်းဟာတိုင်းရင်းသားကိုချုပ်ကင်လိုကြတယ်လို့ KNL ဒုစီဦးစီးချုပ်ကဆိုပါတယ်။တန်လွင်ငင်းရဲဥယျာဉ်နဲ့ပတ်သက်ပြီး NLD အစိုးရနဲ့ဆက်သွယ်မှုအလွန်နေတယ်လို့ KNU ဘူကော်မတီတူကပြောဆိုသွားပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID ကာလကိုဝင်ဆောင်ဆောက်ရှောက်ပုံကိုတင်ပြထားပါတယ်။ကိုဝင်ဆောင်တွေအနေနဲ့ကိုဗစ်ရောဂါကာကွယ်နိုင်ဖို့အိမ်မှာအဓိကနေရတော့လည်းပဲပုံမှန်ကိုဝင်ဆောင်စောင့်ရှောက်မှုကိုတော့ခံယူသင့်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီကိုဝင်ဆောင်စောင့်ရှောက်မှုဘလို့စနစ်တကျခံယူပြီးသွားဖို့လာဖို့ခက်နေသေးရင်လည်းဘလို့ရေးပေါ်လက္ခဏာတွေကိုသတိထားစောင့်ကြည့်သင့်ပါလဲအသွားအလာကန်းကန်းစခန်းတွေကကိုဝင်တွေတွေလည်းဘာတွေသိထားသင့်ပါလဲဒီအကြောင်းသားဖွားမိရဲ့အထူးကုအငိမ့်စားပမောခဒေါက်တာမြတီတာကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလေ
Okay တပ်ပါမီရဲ့သူကုဆရာဝန်ကြီးပမောခဒေါက်တာမြတီရာခင်ဗျာကျွန်တော်တို့အခုကိုဗစ်ကာလဒီကိုဝင်ဆောင်မိခင်တွေအနေနဲ့ဒီကူးစက်မှုခံရရင်ပိုပြင်းပြင်းထန်ထန်ဖြစ်နိုင်တယ်လို့ဒီနောက်ဆုံးတွေ့ရှိထားတာကြောင့်ကာကွယ်ရေးတွေကိုပိုလုပ်ပြီးတော့ဖြစ်နိုင်ရင်အိမ်မှာပဲအဓိကနေဖို့ပြီးခဲ့တဲ့တစ်ခေါက်ကတော့ကျွန်တော်တို့ပြောခဲ့ကြတယ်ပေါ့ဒီတစ်ခေါက်တော့ဆံမကြီးဒီအိမ်မှာအဓိကနေရတော့လဲပဲခလေးမမွေးခင်မှာဒီကိုဝင်ဆောင်ကာလပေါ့နော်စစ်ဆေးမှုတွေကိုလည်းလှုပ်ဖို့လိုတဲ့အခါကျတော့ဘလို့စီမံသင့်တယ်ဆိုတာကိုအဓိကဆွေးနွေးတော့မှာပါဆံမအဲ့ဒီတော့ဒီကိုဝင်ဆောင်ကာလစစ်ဆေးမှုနဲ့ပတ်သက်ပြီးဆံမဘာအဓိကစာပြောချင်လဲ
ဆံမလည်းမြင်ရင်ဆံမလည်းကလီလီရဖို့ဆိုတာကိုဝင်ဆောင်ဆောက်ရှောက်မှုကိုစနစ်တကျပုံမှန်လမ်းလူရဲ့ဘက်မှာတလားတစ်ခါလိုက်ရင်လာပြီဆိုလို့ရှိရင်နှစ်ပတ်တစ်ခါမွေးရည်ရင်တစ်ပတ်တစ်ခါအဲ့လိုမျိုးဆောက်ရှောက်မှုခံယူရတယ်ဆိုတော့အခုချိန်ခါလာမှာတော့စီယုံစီကန်းသွားဖို့လေဖြစ်ခြေတွေစီယုံစီကန်းမှာလူစုလူဝေးနဲ့ဖြစ်နေရင်လည်းအထွက်ရကြဘူးပေါ့နော်အိမ်မှာပဲနေတဲ့နေဆိုနေကြတဲ့ခါကျတော့ကိုဝင်ဆောင်ဆောက်ရှောက်မှုကိုခံယူဖို့အတွက်ဖြစ်ခြေတွေရှိတာပါဒါပေမဲ့အဲ့ဒီဒီကာလလေးမှာနောက်လူလုံးကတော့တလားတစ်ခါလောက်ပဲကြရတာဆိုတော့ဒီကာလကတိုက်ဆိုင်နေတုန်းကမကြဖြစ်တာအိစားမရှိဘူးပေါ့။လာရင်လည်းအပိုင်းပေါ့။တပတ်တစ်ခါအထူးသဖြင့်မွေးကနေတပတ်တစ်ခါကြရပြီဆိုတဲ့အလိုမျိုးပေါ့။အဲ့အဲ့ဟာမျိုးကြရင်တော့မကြမနေကြဖို့လိုဘူး
ပေါ့။ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီမဖြစ်မနေပြရမယ်သူတွေအတွက်ဒီကာလမှာမဖြစ်မနေဘယ်လိုစီစဉ်သင့်လဲဆရာမ
။သွားလာဖို့ဆက်သွယ်ဖို့ခက်ခဲနေဆိုလို့ရှိရင်စီယုံစီကံဆိုရစီယုံကြီးအကြည့်လက်မှာဆိုလို့ရှိရင်အကြည့်လက်ကျမရေးဆရာမတွေတောက်ပဆရာမတွေသူတို့နဲ့အမြဲချိတ်ဆက်ထားဖို့ပြပါလေအဲ့တော့တယ်လီဖုန်းနဲ့ဆက်တယ်လေဆိုတာကတော့မြို့ပေါ်မှာတော့ဆင်ပြီးပါလေတကယ်လို့အရေးပေါ်ဖြစ်ရင်တော့ဖုန်းနဲ့ဆက်ပြီးတော့ဒီမြန်ဆက်သွယ်လို့ရပါလေအဲ့တော့ဝင်ဆောင်စောင့်ရှောက်မှုကလေအခုနောက်ပိုင်းဆိုလို့ရှိရင်အချိန်ကြီးပြီးလာလို့စီယုံစီကံတွေပြလို့အဆင်ပြေလာပြီဆိုတဲ့အချိန်ခါမှာလေစနစ်တကျပေါ့နော်ကျူတင်ပြီးတော့ booking ယူနေအချိန်ကိုလေ လူတွေအများကြီးစုတုံနေကြမျိုးမဟုတ်ခဲနဲ့တရားမင်းတရားနဲ့ချားပြီးမှခေါ်မင်းအစီအောင်စည်းလမ်းနေရလေအခုဆိုရင်ထိုင်ကုန်နေရအစတယောက်ချားပဲထိုင်ဖို့ဆိုပြီးအကုန်လုံးပြင်ဆင်ထားတာပဲရှိပါတယ်အဲ့တော့အစီအောင်စည်းလမ်းသွားတဲ့အခါမှာလေကာကွယ်တဲ့မိသည်စနစ်တကျသုံးပြီးတော့သွားဖို့လိုပါတယ်
ဟုတ်ကဲ့ဆင်မေအဲ့တော့ဒီနေရာမှာမဖြစ်မနေဒီသွားရမယ်အရေးပေါ်အခြေအနေမျိုးကော
အခြေအနေဒီအရန်ကိုခက်ခဲနေလို့မသွားနိုင်ဘူးဆိုရင်အဲ့ဒီအခြေအနေမျိုးမှာတော့အရေးပေါ်တစ်ချက်သာလေးကိုတည်ထားဖို့လိုပါတယ်ကိုဝင်နေရင်မကြဘူးသမွန်တွေရောကျန်တဲ့မိသားစုဝင်တွေအားလုံးကတည်ထားဖို့လိုပါတယ်အဲ့လိုတည်ထားခြင်းအားဖြင့်ချိန်နဲ့တပြေးညီပေါ့ကျန်းမာရေးဌာနကိုမနှောင့်ညီပဲသွားဖို့လိုပါတယ်တော့နှောင့်ညီသွားလို့ရှိရင်ကိုဗစ်ကူးတာမကူးတာဒါနောက်မှဖြစ်မှာအခုလက်တလောဒီအရေးပေါ်ပြဿနာကြောင့်အမေကလေးအသက်အန္တရာယ်ဖြစ်မှာဆိုရပါတယ်ဒါကြောင့်ဒီအရေးပေါ်လက္ခဏာတွေကတော့ပါလေဆိုနံပါတ်1ကဖိုက်နာခြင်းပေါ့ကလေးမွေးဖို့နာတာလည်းဖြစ်သွားနိုင်တယ်ဒီစီလာစီမဟုတ်တော့လေနားမရှိပဲဖိုက်နာရင်ကလေးမွေးဖို့ဖြစ်လာမယ်ဆိုရင်ဖိုက်နာတာဖြစ်နိုင်တယ်တခြားစီလာညောင်းဖို့ဆိုလေဖိုက်နာတတ်တယ်အချင်းကွာတယ်ဆိုလေဖိုက်နာတတ်တယ်အဲ့ဒီဟာတွေအကုန်လုံးကလေအမိကလေးစက်မှရည်နဲ့ဆက်ဆက်တယ်ဒါမှမဟုတ်ဖိုက်နာတယ်ဆိုရင်အရင်ကြည့်ပါလေနောက်နံပါတ်2အချက်ကတော့သွေးဆင်းတယ်ပေါ့ဒီအန္တရာယ်ကင်းတဲ့ဒီမွေးကန်ကြီးခေါင်းကျွေးဆင်းတဲ့လူမျိုးဆင်းတာကနေစပြီးတော့အချင်းကွာလို့ဆင်းနေအချင်းရှိရောက်လို့ဆင်းနေအဲ့ဒီအဖြစ်ကိုမိကလေးအသက်အန္တရာယ်ကိုမနစ်ပိုင်တင်ကိုရောက်သွားနိုင်တဲ့အခြေအနေမျိုးဖြစ်နိုင်ပါတယ်။နည်းနည်းလေးပဲဆင်းပြီးဖြစ်ပါသေး။နည်းနည်းလေးဆင်းလာရင်နောက်မှာဝေါ်ကနေအများကြီးတစ်ကြိမ်နဲ့ဆင်းလာရင်အမေရောကလေးရောအန္တရာယ်ရှိပါတယ်။အဲ့တော့ဒီအုံစည်းကောင်ကိုရေးဖို့သွားမှာဖြစ်ပါတယ်။နောက်တစ်ချက်ကရေးဆင်းခြင်းပေါ့။ဒီမွားအိတ်ပေါ်သွားတာပေါ့လေ။ကလေးလေးရှိလို့ပို့ဝင်သွားနိုင်တယ်ပေါ့။ပို့ဝင်သွားရင်အမေရောကလေးရောအန္တရာယ်ရှိပါတယ်။အဲ့တော့ဒီမွားကြီးတွေကုံသွားရင်လည်းပုံမှန်အဖြစ်တော့တအိမ်ကကျင်အားလေးတွေလာပြီးကလေးမွေးသွားတတ်တယ်လေ။အဲ့တော့ဒီစင်းပြီဆိုရင်လည်းဒါအရေးပေါ်လက္ခဏာဖြစ်ပါတယ်။ဒါတွေကတော့လူအများစုသိထားတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့မသိတဲ့နောက်တစ်ချက်ကတော့ကလေးနဲ့ပတ်သက်တာပါ။ဖိုက်ခဲမှာကလေးကနေမကောင်းလို့ရှိရင်အတိုးနေသွားတတ်ပါတယ်။အတိုးနေတာကိုဘယ်သူမဆိုင်လိုက်ဘူးလို့ရှိရင်လုံးဝမတိုးတော့ဘဲနဲ့ကလေးအလုံးခုန်တာချက်သွားတတ်ပါတယ်။ဒါကြောင့်မလို့ကလေးအတူနေတယ်ဆိုတာလေအန္တရာယ်လက္ခဏာတည်းဖြစ်ပါလေ
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာဒီ quarantine တွားလာကန့်သက်ထားတဲ့စခန်းတွေမှာတစုံတရာကိုဝင်ဆောင်မိခင်တွေရှိနေပြီလို့ကြားတဲ့အတွက်သူတို့အတွက်ကိုဆရာမဘယ်လိုအကြံပေးချင်လဲ
ကိုဝင်ဆောင်မိခင်တွေပေါ့ quarantine မှာအခုပါကြပါတယ်ပြည်တော်ပြန်ပေါ့နော်ဒီမှာကိုဝင်တွေအများကြီးပါပါတယ်ကိုဝင်တွေ quarantine မှာနေရတော့မယ်ဆိုရင်အရေးကြီးဆုံးကတော့ကိုရဲ့တောင်းနေကြစီးတွေပေါ့နော်ကိုဝင်ဆောင်ဆော့ဆော့ဟိုအားစီးတွေရှိပြီးနောက်ကိုဝင်နဲ့ပတ်သက်တဲ့စာရွက်စာတမ်းတွေပေါ့အခုတည်းကမွေးကန်ပြီးဖွားကန်ပြီးနိုင်ရင်လည်းအပိုင်းပူလာကျော်လာပြီဆိုတဲ့အပိုင်းဘလူမွေးဖို့ plan လုပ်ထားတယ်ဆိုတဲ့စီမံချက်ကအစပေါ့အဲ့လိုစာရွက်စာတမ်းတွေမပါဘူးဘာမှလည်းဆော့ဆော့မှုတခါမှမခံထားပါဘူးဆိုရင်တော့ quarantine site ကဆော့ဆော့ပြီးတဲ့လူတွေကကျန်းမာရေးဌာနနဲ့ဆက်ဆက်ပေးရမှာဖြစ်ပါတယ်နော်အဲ့ကြလို့ရှိလို့ရှိရင်တော့အထူးကလည်းမှာတင်တာတော့ကွာရန်တီးကာလဆိုတာကဒီတိုက်ယောဂဖြစ်တယ်ဆိုရင်ဒီအစာအာဟာရနဲ့ပတ်သက်လို့လေအချက်ချင်းကြီးရှိလာမယ်။နော်အဲ့ကြရင်တော့ကိုဝင်ဆောင်ကြီးလူတိုင်းကြီးချင်းကြီးအဲ့ကွာရန်တီးဆိုင်မှာပါရင်တော့တော့မပါပဲကိုယ့်အိမ်မှာကိုယ်နေလေအာဟာရကိုတော့ပြည့်အောင်စားဖို့အဲ့ဒါအပြင်ကိုကိုဝင်တွေနေနေလှုပ်လှုပ်ရှားရှားဒီကံလေးတွေလှုပ်ဖို့လိုပါတယ်။အဲ့တော့ကိုရှိတဲ့နေရာလေးတွေမှာပဲလမ်းလျှောက်တဲ့လှုပ်ရှားမှုကလည်းကောင်းတဲ့ဒီချင်းကတစ်ခုဖြစ်ပါတယ်။အဲ့လိုလှုပ်ရှားမှုမရှိရင်ကိုဝင်တွေကသူချေတတ်တဲ့ဒီလုံးကသူချေမယ်အစုပ်ကိုသွားဆုပ်ရင်သူတည့်ရဲ့ဘာအောင်လဲဆိုပြီးတော့ဟောချက်ပြီးအတန်တည်းဖြစ်တတ်ပါတယ်ဆိုတော့ပုံမှန်လှုပ်ရှားမှုလေးတွေလှုပ်ဖို့လိုတယ်သူအနားယူဖို့လိုပါတယ်အဲ့တော့အနားယူရဲဆိုတာကလည်းအဲ့ quarantine ထဲမှာနေတဲ့လူတွေရဲ့အခုဆိုရင်အလုပ်မသွားရဘူးအိမ်မှာပဲနားနေတဲ့လူတွေရဲ့အချင်းအဲထိုင်နေတာကိုသူကနားနေတယ်လို့လူအများစုကနားလေတယ်ဒါပေမဲ့အဲ့ထိုင်နေတာဒီကြာကြာထိုင်နေသတိသားလေးနဲ့တိမ်ကဒီပေါင်ရံမှာရှိတဲ့ဒီတလုံးဘက်ကလာတဲ့သွေးကြောကြီးတွေကိုဖိထားတယ်။အဲ့ဒီခြေောက်အောက်ပိုင်းကသွေးတွေကနှလုံးကိုမပြန်နိုင်ဘူးပေါ့။အဲ့တော့ခြေတလုံးမှာသွေးအိုင်နေခြေောက်ဒီကြောင်မင်းအဲ့ဒါအပြင်နှလုံးကိုသွေးပြန်တာနေတော့နှလုံးကသွေးပြန်ခတ်တာလည်းနေတော့သွေးပေါင်လည်းကျတတ်တယ်။ခန္ဓာကိုယ်အစိတ်ပိုင်းတွေကိုသွေးရောက်ရှိမှုသွေးလက်ပတ်မှုကလည်းနေသွားတတ်တယ်။နောက်ဥမာကလေးရဲ့အချင်းကိုသွေးသွားတာနေတော့ရင်ကလေးရဲ့ကြီးထွားမှုကိုထိခိုက်တတ်တယ်။ဒါကြောင့်မို့ဒီကိုဗစ်ကာလမှာကြာကြာထိုင်ရင်းကြာကြာရက်ချင်းမလုပ်ခင်နဲ့အနားယူမယ်ဆိုရင်ပြီးဆောင်ပေးပြီးတော့အနားယူပေးခြင်းအားဖြင့်သွေးလက်ပတ်မှုပေါ်တာအောင်ပြေဖို့အရန်တတိပေးဖို့ပူပါတယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်
။အပတ်စ စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်တက်မတော် RCSSSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစင်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံခဲ့ပါတယ်ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံမှာကျင်းပတဲ့နှစ်80ပြည့်ကရင်အာဇာနည်နေ့အခမ်းအနားဥဆောင်ကျင်းပတဲ့ကရင်လူငယ်နှစ်ဦးငိမ့်စုစီနဲ့အမှုဖွင့်ခံထားရပါတယ်မော်လနဲ့ကင်တပ်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ထိန်းချုပ်နေမြေအတွင်းလူထု 2,000 ကျော်ကမှတ်ပုံတင်ရရှိပေမဲ့မဲပေးဖို့အမိစီရင်မပါဝင်ဘူးဆိုတဲ့သတင်းတွေကိုကြားကြရမှာပါရှင်
။ဒီမှာကနန်းဟောင်းပါရှင်။သတင်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးမှာပါ။၂၁ရာစုပင်လုံညီလာခံစတုတ္ထအကြိမ်တက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်RCSSSA ခေါင်းဆောင်ဗိုလ်ချုပ်ကျော်ရွှေစုဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။ဩဂုတ်လ12ရက်နေ့မွန်လွယ်ပိုင်းကတွေ့ဆုံခဲ့ကြတာပါ။ RCSSSA ခေါင်းဆောင်ဗိုလ်ချုပ်ကျော်ရွှေစုနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံနေစဉ်မှာပဲရှမ်းပြည်နယ်မှာတော့တပ်မတော်ကနေအင်အားဖြည့်တင်းလှုပ်ရှားနေလို့နှစ်ဖက်တက်ကလည်းစီရဲတင်းမာမှုတွေဖြစ်နေပါတယ်။
ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံမှာကျင်းပတဲ့နှစ်80ပြည့်ကရင်အာဆာနီနေ့အခမ်းအနားဦးဆောင်ကျင်းပတဲ့လူငယ်အုပ်ကိုညီငင်းချားစွာစုဝေးခြင်းနဲ့စီတန်းလဲ့လဲ့ခြင်းငိမ့်စုစီဥပဒေနဲ့ကြောက်တရားမြို့နယ်ရဲစခန်းကအမှုဖွင့်အေးအေးယူလိုက်ပါတယ်။ဩဂုတ်လ12ရက်နေ့နာနဲ့17နာရီအချိန်ထက်ကျော်လွန်ပြီးအချိန်ပိုကျင်းပတယ်15ဦးထက်ပိုပြီးလူစုလူဝေးကျင်းပတယ်ဆိုပြီးဦးဆောင်သူကရင်လူငယ်အုပ်ဖြစ်တဲ့စသိန်းစော်မီနဲ့စောကွာတို့ကိုရဲစခန်းကခေါ်ယူစစ်ဆေးပြီးအမှုဖွင့်ခဲ့တာလို့ကျင်းပရေးကော်မတီမှပါဝင်တဲ့နတ်မြေတင်စာကပြောပါတယ်။ကရင်အာဆာနီနေ့ကိုကရင်တိုင်းဒေသအများစုနေထိုင်တဲ့တိုင်းနယ်ပြည်နယ်အသီးသီးမှာဩဂုတ်လ12ရက်နေ့ရောက်တိုင်းနှစ်စဉ်ကျင်းပကြပါတယ်။ကျင်းပခွင့်မပြုဘဲကျင်းပတယ်ဆိုပြီးယမနစ်ကလည်းဦးဆောင်သူ3ဦးကိုငိမ့်စုစီဥပဒေနဲ့ဖမ်းဆီးအရေးယူခဲ့ဖူးပါတယ်
။ကျင်းပနယ်တောင်ပိုင်းပလောဝမြို့ပေါ်မှာဆန်နဲ့တခြားစားတောက်ကုန်ပစ္စည်းတွေတည်ယူပို့ဆောင်လို့မရတာကြောင့်ဒေသခံပြည်သူတွေစိုက်ဝတ်နေရတဲ့အတွက်အခက်အခဲကြုံနေရတယ်လို့ပလောဝမြို့နယ်စားနပ်ရိက္ခာဖူလုံရေးအထောက်အကူပြုကော်မတီကပြောပါတယ်။ပလောဝမြို့နယ်ဟာတပ်မတော်နဲ့ရခိုင်တပ်တော် AA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရခိုင်ပြည်နယ်ကြောက်တော်နဲ့ဆက်တွယ်တဲ့ရေလန်းကုန်းလန်းတွေအလုံးဒီနှစ်ဖေဖော်ဝါရီလကစပြီးဒီနှစ်အထိပိတ်ထားလို့လူဦးရေ 8,000 ကျော်ဆန်အပါဝင်စားနပ်ရိက္ခာပြက်လက်နေတာပါ။ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကစားနဲ့စားနပ်ရိက္ခာတွေပို့ဆောင်ပေးပေမဲ့စစ်ရှောင်ပြည်သူတွေအတွက်ပဲဖြစ်တာမို့မြို့ပေါ်နေပြည်သူတွေကမရရှိကြဘူးလို့ပလောဝမြို့နယ်စားနပ်ရိက္ခာဖူလုံရဲ့အထောက်အကူပြုကော်မတီခေါင်းဆောင်ဦးရကျော်ကပြောပါတယ်
။ရခိုင်တပ်တော် AA နဲ့ဆက်ဆက်တယ်ဆိုပြီးတပ်မတော်ကနေဖမ်းဆီးထားတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့ကကြေးလက်ရွာသားတဦးကိုဒေသခံမိသားစုထံရုပ်အလောင်းနဲ့ပြန်အပ်ပေးခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ဦးအခြေစိုက်ချင်းမြန်တပ်ရင်းအမှတ်300ကဩဂုတ်လ9ရက်နေ့ကဖမ်းဆီးထားတဲ့တင်ပန်းကိုင်းရွာသားအသက်42နှစ်အရွယ်ဦးဆန်ရွှေလိုင်းတေဆုံးသွားပြီးသူ့အလောင်းကိုဩဂုတ်လ10ရက်နေ့ကရွာသားတွေထံအဲ့ဒီတပ်ရင်းကပြန်အပ်ပေးခဲ့တာပါ။တေဆုံးသွားတဲ့ဦးဆန်ရွှေလိုင်းရဲ့ကိုခန္ဓာမှာထိုးတွင်းတန်ရာတစ်ချက်ဦးကောင်းမှာတနတ်တန်ရာတစ်ချက်နဲ့မီးရိုးပါပြုတ်ထွက်သွားနေတာကိုတွေ့ရတယ်လို့တကြိုဖို့ကူညီပေးခဲ့တဲ့မြောက်ဦးမြို့ခံတွေကပြောပါတယ်
လာမယ့်2020အထွေထွေရွေးကောက်ပွဲမှာမွန်အမျိုးသမီးပါတီအနေနဲ့အေယာဝတီတိုင်းဒေသကြီးမဲဆန္ဒနယ်မြေ၅နေရာမှာဝင်ရောက်ရှင်ပြိုင်သွားမယ်လို့သိရပါတယ်။ပသိမ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောက်အဖြစ်မွန်အမျိုးသမီးပါတီဥက္ကဋ္ဌမစ်တန်းရှင်ခေါ်မစ်လျိုင်မွန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်အဖြစ်ကျောင်းကုန်းမြို့နယ်က2ဦးနဲ့ချောင်းဝမ်မြို့နယ်တို့မှာ2ဦးဝင်ရောက်ရှင်ပြိုင်သွားမယ်လို့ပါတီဥက္ကဋ္ဌမစ်တန်းရှင်ခေါ်မစ်လျိုင်မွန်ကဆိုပါတယ်။မွန်အမျိုးသမီးပါတီဟာမွန်အမျိုးသားပါတီတွေဝင်ရောက်ရှင်ပြိုင်တဲ့ဒေသမှာဝင်ပြိုင်မှာမဟုတ်ပဲမွန်မျိုးရပါတီဝင်မပြိုင်တဲ့အေယာဝတီတိုင်းဒေသကြီးဘက်မှာတွားရောက်ရှင်ပြိုင်တာဖြစ်တယ်လို့သိရပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဒီနှစ်နောက်ပိုင်းနိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာဩဂတ်စ်လ9ရက်နေ့နောက်ဆုံးထားပြီးမိမိအမည်ပါမပါမဲပေးပိုင်ခွင့်စည်ရင်းတွေစစ်ဖို့ရွေးကောက်ပွဲကော်မရှင်ကပထမအကြိမ်ထုတ်ပြန်ထားပါတယ်အဲ့ဒီမဲပေးပိုင်ခွင့်စည်ရင်းမှာမွန်လူတုထောင်ကနန်းကဘာလို့နာမည်မပါရှိရတာပါလဲသူတို့တွေမဲပေးပိုင်ခွင့်ဆုံးရှုံးတော့မှာလားမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
်မွန်ပြည်နယ်ရေးမြွနယ်အခြေခံရေးချောင်းပြားဒေသခံ2000ကျော်ဟာနိုင်ငံသားစီစီရေးကပ်ပြားတွေရှိကြပေမဲ့မဲပေးဖို့မဲစရင်မှာသူတို့နာမည်မပါရှိပါဘူးမဲပုံးထောင်မဲ့နေရာနဲ့မိုင်30လောက်ဝေးတဲ့ရေးမြွနယ်ကပနန်းပိန်ရွာသူမိတနိုင်ကတော့မဲထဲခွေရမယ်မရဘူးဆိုတာကရွာဩက္ကဋ္ဌစီစဉ်မှုပေါ်မူတည်တယ်လို့မွန်ပါတာနဲ့ခုလိုပြောပါတယ်ဟုတ်ကဲ့ဟုတ်ကဲ့
မဲပေးဖြစ်မယ်မထပ်ဖြစ်ဘူးဆိုတာကတော့ရွာဥက္ကဋ္ဌဘုံမှာပဲမှုတည်ပါတယ်ကျမတို့အိမ်ထောင်စုစည်းရင်းကကျောင်းရွာကြီးရွာအုပ်စုထက်မှာပါတော့မိုင်30လောက်ဝေးတဲ့နေရာကိုသွားထည့်ရမှာဆိုတော့တရွာလုံးစုပြီးသွားကြရမှာပ
ါရေးချောင်းဖျားတိတာဟာမော်မျိုးသားလက်နက်ကင်တပ်ဖြစ်တဲ့မွန်ပြည်တစ်ပါတီထိန်းချုပ်ဧရိယာဖြစ်နေတဲ့အတွက်မဲစင်းမပါတာလားလို့ပနံပိန်ကြီးရွာဥက္ကဋ္ဌနိုင်ပွေးကမမသားနဲ့ခုလိုမိကုန်ထောက်ပါတယ
်2005တုန်းကတရွာလုံးမဲပေးစီရင်မှာပါပါတယ်ခုတော့မဲစီရင်ထဲထည့်မထားဘူးတရွာလုံးကိုမပုံတင်လဲရိုက်ပေးခဲ့တယ်2008တုန်းကရွာမှာလဲမဲပေးခဲ့ပြီးပြီမဲပေးခဲ့ပြီးနောက်ပိုင်းမှာမပုံတင်တစ်ခါလာရိုက်ပေးတယ်เจ้าหยัวကိုလည်းခေါ်ပြီးတော့မတ်ပုံတင်ရိုက်ပေးတာတွေလည်းရှိတယ်စုစုပေါင်း3ချိန်ရိုက်ပေးခဲ့ပါပြီ2010ရွေးကောက်ပွဲမှာเจ้าหยัวကိုတရွာလုံးစုပြီးမဲတွားပေးကြတယ်မွန်ပြည်တစ်ပါတီ NMSP တတ်ထင်းချုပ်နယ်မြေမို့မဲစီရင်မထုတ်ပေးတာလားမသိဘူ
းဒီဒေတာဟာမွန်ပြည်တစ်ပါတီထင်းချုပ်နယ်မြေဖြစ်ပေမဲ့ရွေးကောက်ပွဲအတွက်ပါတီတိုင်းကိုလွတ်လပ်စွာစည်းရုံးလှောက်ရှားခွေပြုထားတယ်လူတို့မဲပေးခွေရအောင်လှောက်ဆောင်နေတယ်လို့တနင်္လာရီတိုင်းဒေတာကြီးအမှတ်6မဲဆန္ဒနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်အဆိုပြုထားတဲ့ဦးအောင်နိုင်ဝင်းကအခုလိုပြောပါတယ်
။ဘုံပြစ်ပါတီထိန်းချုပ်ဧရိယာဆိုပေမဲ့ဘုံပြစ်ပါတီကဒီမဲစင်းနဲ့ပတ်သက်ပြီးတော့လွတ်လပ်စွာစီယုံဝင်ပေးလို့ဒီဟာတွေကိုဆောင်ရွက်ဖို့အတွက်ဘုံပြစ်ပါတီဘက်ကလက်ကဲကြိုးဆိုပြီးတော့မှကြီးညာပေးထားတဲ့အတွက်လည်းအားလုံးဒီဟာတွေပေါ်မှာလှုပ်ဖို့ဒီလာမယ့်14ရက်နေ့မတိုင်မီမှာဒီဟာပထမအဆင့်မှာခရေပါသွားဖို့လှုပ်ဆောင်နေကြတာရှိပါတယ
်။ရေးချောင်းဖျားဒေတာမှာချောင်းတောင်ပဲချံကကြီးရွာပေါင်း20ကျော်၊မြောက်ပဲချံကကြီးရွာပေါင်း15ရွာထက်မှရှိပြီးလူဦးရေထောင်ကနန်းရှိပါတယ်။ရင်းမြွနယ်မှာမြို့သားလွှတ်တော်တနေရာ၊ပြည်သူလွှတ်တော်တနေရာနဲ့ပြည်နယ်လွှတ်တော်တနေရာရှိပြီးမဲဆန္ဒရှင်2,300ကျော်၊မဲယုံ130နီးပါးဖွင့်လှစ်သွားမယ်လို့ရွေးကောက်ပွဲကော်မရှင်ထံမှသိရပါတယ်ရှင်။
ဆက်ပြီးတော့စစ်ရေးပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာပြည်သူအများစုကတော့ရွေးကောက်ပွဲစိတ်ဝင်စားမှုနှေးပါနေပါတယ်ရခိုင်လူထုအခက်ခဲကိုဘယ်ပါတီကကူညီဖြေရှင်းပေးနိုင်မှာလဲလူထုကရောဘယ်ပါတီကိုအမှန်တကယ်မဲပေးကြမလဲရခိုင်လူထုဘလို့မျှော်လင့်ချက်တွေရှိနေလဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ထားပါတယ်
ရခိုင်ပြည်မှာရွေးကောက်ပွဲဝင်မဲ့ပါတီတွေမြပြနေပေမဲ့ရခိုင်ပြည်သူတွေကတော့ပြည်သူကိုအကာအကွယ်ပေးနိုင်တဲ့ပါတီကိုရွေးချယ်ကြမယ်လို့ယုံကြည်ကြောင်းရခိုင်အမျိုးသားပါတီ ANP ပါတီကောက်ဆော်တိုးဖြစ်သူဦးထွန်းအောင်ကျော်ကအခုလိုပြောပါတယ
်ရခိုင်ပြည်သူကရွေးကောက်ပွဲကြီးမတင်မတိုင်းတယ်မတိုင်းဆက်နော်ဘယ်ကြက်ရွေးကောက်ပွဲလဲယူဆိုင်ထားကြတဲ့ခက်အလောက်ရင်းတဲ့နိုင်ငံအစီအစဉ်ရနေပြီဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ရခိုင်ပြည်သူတွေကရခိုင်ပြည်သားတွေရဲ့အဖြစ်ကိုကြည့်တော့မမမမရည်ရည်ကမှဆုံးရပြီးနေတဲ့နိုင်ငံရေးပါတီကိုဒီလိုမျိုးရှိတာအခက်အခဲကြောက်ရတယ်မမမမရည်ရည်နေတဲ့ကိုယ်စလဲပြီးရှိတဲ့ပါတီကိုအကျိုးလုံးနိုင်တဲ့ပြည်သူကိုဒီကပါတီကရွေးချယ်ကြလိမ့်မယ်လို့ကျွန်တော်ဒီအလင်းနဲ့တိုင်ပြီ
းလာရှိရခိုင်ပြည်မှာစိုက်ရိုက်ပဋိပက္ခတွေကြောင့်ပြည်သူနှစ်သိန်းခန့်နေရဲဆန့်ခွာပြီးအခက်အခဲပေါက်ဆုံးနဲ့ကြုံတွေ့နေရတဲ့အတွက်ရွေးကောက်ပွဲကိုစိတ်ဝင်စားမှုနေပါနေကြသလိုနိုင်ငံရေးပါတီတွေအပေါ်မှာလည်းယုံကြည်မှုတွေကျဆင့်နေတယ်လို့ဘူးစီတော်မြို့ခန့်ဆရာတော်တပတ်ကအခုလိုမိန့်ပါတယ
်ဒီကောင်ဝင်လို့သိမှန်သာဆိုတာက2015နဲ့2020ရဲ့ဖြစ်တန်းလာတဲ့ပြည်ရင်ထဲမှာဒီကောင်ဝင်တဲ့ဝင်ရင်ကြီးတော့ဟာအမတ်ရသွားတဲ့ပုဂ္ဂိုလ်တွေကငါကနာအစ်ကိုရီတင်ပြီးလဲနောက်တခြားမင်းမြင့်ကြတဲ့မင်းမြင့်တဲ့ဒါနဲ့တိတ်အားမရဘူးဗျာရခိုင်မှာဆိုတော့တစ်ဖက်မှာစစ်ပွဲတွေဖြစ်နေကြတယ်အဲ့ဒီတွေကမမကန်ကန်ဖြစ်နေတဲ့ဥစ္စာတွေကိုသူရစီကအဆိုဖြစ်နေပြင်ကျင်းကြတာတွေသိရတယ်ဒါတွေကိုခမောက်ခမောက်ပြန်ဆောင်နေရတယ်ဘာကြောင့်ဦးရင်ရှင် မှလာတော့အဲ့ဒီကြက်တော်မဲတွေကဘာမှအလုပ်လုပ်လို့မရလို့ဒီရွေးကောက်ပွဲကိုတိုင်ဝင်ကမှုတော့တိုင်မရှိဘူးပြ
။လာမယ့်ရွေးကောက်ပွဲကထွက်ပေါ်လာမယ့်ရလက်ဟာပြည်သူတွေကိုတစုံတရာကာကွယ်ပေးနိုင်ဖို့မျှော်လင့်နေလို့လက်ရှိလွှတ်တော်ကိုယ်စားလှယ်လက်ဖြင့်လာမယ့်ရွေးကောက်ပွဲမှာတသိပုဂ္ဂလအဖြစ်ဝင်ရောက်ချက်ပေးဖို့ပြင်ဆင်နေတဲ့ဦးအောင်သောရွှေကအခုလိုပြောပါတယ်
။ကျွန်တော်အနေနဲ့တော့တစုံတရာအကာအကွယ်ပေးနိုင်တယ်လို့ဖြစ်နေ။အခုလေးကျွန်တော်လက်ရှိလွှတ်တော်ကိုယ်စားလှယ်ဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်ရဲ့ဒီဖက်မှရှိနေတဲ့လူစုတွေအတွက်ဟိုအတိုင်းကတစ်ခုဖြစ်ကျွန်တော်တို့ရွေးစံတိုင်းဟာရှိတယ်။နောက်လာမယ့် election ဘီလီယံချီမပေါ်ပြီးမှကျွန်တော်တို့ပြောနိုင်စွမ်းနိုင်လုံးနိုင်ကြိုင်နိုင်ရှိနေလို့ကျွန်တော်အားယူဆပါတယ်ခင်ဗျ
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတနိုင်ငံလုံးအတိုက်အတန်နဲ့ရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုထားပေမဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရွေးကောက်ပွဲမကျင်းပနိုင်မှကိုနိုင်ငံရေးပါတီတချို့ကစိုးရိမ်နေကြသလိုကြေးရွာပေါ်သုံးစိကျော်မှလည်းအခုအချိန်ထိမင်းစရမကဲနိုင်သေးဘူးလို့သိရပါတယ်။လာမည့်ရွေးကောက်ပွဲမှာရခိုင်မြို့သားပါတီ AMP ရခိုင်ဒီမိုကရေစီဖွဲ့ချုပ် ALDE ရခိုင်ဥဆောင်ပါတီ AFP အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP နဲ့တခြားပါတီငယ်တချို့လည်းအရေးခွင့်ဖို့ပြင်ဆင်နေကြသလိုတသီးပုဂ္ဂလကိုယ်စားလှယ်တွေလည်းဝင်ရောက်ခြိုက်ပျက်ကြမှာဖြစ်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်သက်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြည်ရစခာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တီးတန့်တွေ့ဆုံခဲ့ပါတယ်။ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံမှာကျင်းပတဲ့90ပြည့်ကရင်အန်စာနီနဲ့အခမ်းအနားဥဆောင်ကျင်းပတဲ့ကရင်လူငယ်နှစ်ဦးငိမ့်စုစီနဲ့အမှုဖွင့်ခံထားရပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။ View American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒါဝင်နေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကရှင်းပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။နယူးဇီလန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေပြန်ဖြစ်လာနေတာကြောင့်ဝန်ကြီးချုပ်ဂျက်ဆင်ဒါအာဒန်အနေနဲ့အော့ကလန်မြို့မှာလူတွေကိုအပြင်မထွက်ဖို့အမိန့်အသစ်ကိုထပ်ပြီးတော့ထုတ်ပြန်သွားဖို့ရှိနေပါတယ်။အော့ကလန်မြို့မှာဒီနေ့ဗိုင်းရပ်စ်ကူးစက်သူ73ယောက်ရှိပြီးတော့အဲ့လူအလုံးဟာ COVID-19 ရောဂါကူးစက်ခံထားတဲ့မိသားစုဝင်4ယောက်နဲ့ဆက်စပ်မှုရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။အခုလိုကူးစက်ခံရတာကြောင့်ဒါဟာနယူးဇီလန်နိုင်ငံမှာရက်ပေါင်း100နှစ်အတွင်းလူတစ်ယောက်ကနေတစ်ယောက်ကိုပထမဆုံးအကျဉ်ကူးစက်မှုတွေပြန်ဖြစ်လာတာပါ။ပြည်ထောင်နိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေပြီးတော့လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ2524ယောက်ရှိတယ်လို့ပြည်ထောင်ကျန်းမာရေးဝန်ကြီးကမနေ့ကပြောပါတယ်။ကမ္ဘာတော်မှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 20.6 သန်းကျော်ရှိပြီးတော့သေဆုံးသူလည်း 9 သိန်းခွဲလောက်ရှိပါတယ်။အချိန်ထဲမှာပဲဂျာမနီနိုင်ငံအနေနဲ့လာမယ့်လတွေအတွက်မှာ COVID-19 ကာကွယ်ဆေးကိုထုတ်လွှင့်နိုင်မှာဖြစ်ပြီးတော့ရှင်းနစ်မှာတရားပေါက်ထုတ်လွှင့်နိုင်မှာဖြစ်တယ်လို့ဂျာမနီကျန်းမာရေးဝန်ကြီးကဒီနေ့မှပြောလိုက်ပါတယ်ခင်ဗျာ။အာရှနိုင်ငံတွေဘက်မှာတော့ဖိလစ်ပိုင်နိုင်ငံမှာဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 4,000 ကျော်နဲ့သေဆုံးသူ 23 ယောက်ရှိတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ2000ကျော်ရှိတာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူဟာ3,300ကျော်သွားပြီဖြစ်တယ်လို့ပြောပါရယ်။ဒါပြင်ဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ65ယောက်ရှိပြီးတော့သေဆုံးသူရေတွက်ကလည်း5968ယောက်ထပ်မနည်းရှိသွားပြီဖြစ်တယ်လို့ဆိုပါရယ်။လေဗနွန်နိုင်ငံကိုအကူအညီပေးဖို့အတွက်အမေရိကန်ဒေါ်လာ86သန်းလိုအပ်တယ်လို့ကမ္ဘာ့ချမ်းမာရေးဖွဲ့ချုပ် WHO ကပန်ကြားလိုက်ပါရယ်။လေဗနွန်နိုင်ငံဘေရုတ်မြို့မှာကြီးမားတဲ့ပေါက်ကွဲမှုကြီးဖြစ်ပြီးတစ်ပတ်ကြာမှာ WHO ကအခုလိုပန်ကြားလိုက်တာဖြစ်ပြီးတော့ဒီပေါက်ကွဲမှုကြောင့်ဘေရွတ်မြို့စိတ်ကမ်းအပြင်ဆေးရုံစည်းကမ်းတွေနဲ့ဈေးဆိုင်တွေလည်းပျက်စီးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်အကြောင်းရေးထားတဲ့အထုပ်ပတိစာအုပ်အစ်မှာသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားပေးစာပေါင်း25,000ရှိတဲ့အကြောင်းဖော်ပြထားပြီးအဲ့ဒီစာတွေကသူတို့နှစ်ဦးကြားမှာရှိတဲ့အမှန်တကယ်ဆက်ဆံရေးကိုဖော်ထုတ်ပြောပြနိုင်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံရေးသတင်းတော့ Bob Woodward ရေးသားတဲ့အဲ့ဒီထရမ့်ရဲ့အထုပ်ပတိစာအုပ်အစ်ခေါင်းစဉ်ကို Rich Dorman ဟောင်းလို့နာမည်ပေးထားတယ်လို့ ဗော်ဒူးနေကအွန်လိုင်းအရောင်းဝယ် Amazon website မှာဖော်ပြထားပါတယ်ခင်ဗျာ။ကြာသောရင်းနေ့ညပိုင်းအတွက်စီစဉ်နေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရ VOE မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်လုံးမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီစီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သွားရရှိနေအားလုံးခေလန်းချမ်းမြေ့ကြပါစေ။ညတော်ကြည်နေပါ
This program has come to you from the Voice of America, Washington.